Welcome to the Voice of America in Burmese.
တော်ရရှင်ပေါင်းစိုးရင်တော်ကားရီခင်းဝေးတဲ့မင်္ဂလာနေ့တည်းရဲ့အစဖြစ်ကြပါလိမ့်ခင်ဗျာ။ VOA အမေရိကန်သားရဲ့2022ခုနှစ်ဖေဖော်ဝါရီလ20ရက်စနေနေ့မနေ့ဖက်အစည်းအဝေးကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုင်းဒေသ30/40/48ကနေဓာတ်ရိုက်ထုတ်လွှင့်နေတယ်လို့ VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်တင်ဆက်ပေးနေပါပြီခင်ဗျာ။ကျွန်တော်ညံဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတင်ဆက်သွားမှာပါအမေရိကန်ပြည်ထောင်စုအထက်လွှတ်တော်အမတ်ထော့ဒီယန်ကချင်းမြန်မာလူအဖွဲ့အစည်းနဲ့တွေ့ဆုံရမှာဗာရီပြောကြားလိုက်ပါတယ
် The National League of Democracy won in a landslide but the military first attempted to delegitimize that election and then they outright betrayed
2020ရွေးကောက်ပွဲရလဒ်ကိုညှင်းပယ်တဲ့မြန်မာစစ်တပ်ရဲ့လုပ်ရဟာဒီမိုကရေစီကိုတစ္ဆာဖောက်လိုက်တာဖြစ်တယ်လို့ပြောသွားတဲ့စူးစီးတင်ပြချက်အပြည့်စုံကိုသတင်းတွေပြီးမှနားဆင်ရပါမယ်။အခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရဲမင်းထွန်းနဲ့ဒေါခင်ရိုးသက်တို့ကြောပြပေးပါအောင်ဗျာ
။ G7 နိုင်ငံတွေအနေနဲ့မြန်မာနိုင်ငံကစစ်အာဏာသိမ်းမှုကိုစတင်တဲ့အမြင်ပေါ်မှာတသဘောထားရရှိကြတယ်လို့ဗြိတိဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ကတောက်ကြတွေကပြောပါတယ
်။ We stand together on many issues around the world.Whether it's the our views on the coup in Myanmar where
our ဘာအရေးကိစ္စတွေတော်တော်များများပေါ်မှာကျွန်တော်တို့ရဲ့ရည်ရွယ်ချက်တူကြပါတယ်မြန်မာနိုင်ငံကအာဏာသိမ်းတဲ့ကိစ္စပဲဖြစ်ဖြစ်ရုရှားနိုင်ငံမော်စကိုမြို့မှာရုရှားတိုက်ခိုက်ခံဆောင်အလက်ဇီနာဗာနီကိုဖမ်းဆီးထိန်းသိမ်းထားတဲ့ကိစ္စမှာပဲဖြစ်ဖြစ်ကျွန်တော်တို့တသဘောတည်းရှိပါတယ်လို့ G7 ထိပ်သီးအစည်းအဝေးမှာ British ဝန်ကြီးချုပ် Boris Johnson ကပြောပါတယ်မြန်မာနိုင်ငံကိစ္စမှာ G7 အဖွဲ့ဝင်နိုင်ငံခြားရေးဝန်ကြီးတွေကတင်မာတဲ့သဘောထားကိုဖော်ပြထားတဲ့ကြေညာချက်တစ်စောက်ကိုထုတ်ပြန်ထားတယ်လို့လည်းသူကပြောပါတယ်။ကမ္ဘာအင်အားကြီး9နိုင်ငံရဲ့ G7 ထိပ်သီးအစည်းအဝေးကိုဗြိတိနိုင်ငံကအရှင်အဖြစ်နဲ့ရုပ်တံဗီဒီယိုကနေတစင်ကျင်းပနေတာဖြစ်ပါတယ်။ Liberal Democracy နိုင်ငံအုပ်စုဖြစ်တဲ့ G7 အဖွဲ့အစည်းနဲ့ဒီမိုကရေစီနဲ့လူ့ခွင့်ရေးကိစ္စတွေနဲ့အတူ COVID-19 ကရောဂါလွန်ကာလပြန်လည်ထူထောင်ရေးနဲ့ဥရုယာတီပြောင်းလဲမှုကိစ္စတွေကိုအလေးထားလှုပ်ဆောင်တင်တယ်လို့လည်းဗြိတိဝန်ကြီးချုပ် Boris Johnson ကပြောပါတယ် G7 အုပ်စုမှာ American, Canada, Britain, ပြင်သစ် Germany, Italy နဲ့ Japan နိုင်ငံတွေပါဝင်ပါတယ်ခင်ဗျာမြန်မာနိုင်ငံမှာလက်တလောရင်ဆိုင်ကြုံတွေ့နေရတဲ့အခြေအနေတွေကမြန်မာနိုင်ငံရဲ့ပြည်တွင်းရေးကိစ္စသာဖြစ်တယ်လို့တရုတ်နိုင်ငံနဲ့အရှေ့တောင်အာရှနိုင်ငံများအဖွဲ့ ASEAN ကယူဆကြောင်းတရုတ်နိုင်ငံတော်ကောင်စီဝင်လည်းဖြစ်နိုင်ငံခြားရေးဝန်ကြီးလည်းဖြစ်သည့်ဝမ်ယီကပြောပါရယ်အာဆီယံအလက်ကျဥက္ကဋ္ဌဖြစ်တာဝန်ယူထားတဲ့ဘရူနိုင်းနိုင်ငံနိုင်ငံခြားရေးဝန်ကြီးဒတ်တူအဝမ်တာယူဆပ်နဲ့တယ်လီဖုန်းနဲ့ဆက်သွယ်စကားပြောပြီးချိန်တောက်ကြနေကတရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ယီကအခုလိုမှတ်ချက်ပြုပြောဆိုခဲ့တာလို့တရုတ်နိုင်ငံပိုင် CNTG သတင်းဌာနကပြောပါရယ်မြန်မာနိုင်ငံကပြဿနာတွေကိုဖွဲ့စည်းပုံအခြေခံဥပဒေနဲ့အညီတရားဥပဒေပေါင်းတွင်းကနေငြင်းငြင်းချမ်းချမ်းဖြည့်ရှင်းသင့်တယ်လို့ပြည်တွင်းဒီမိုကရေစီအသင်းကုပြောင်းရေးလုပ်ငန်းစဉ်တွေလီလတ်တကျလှုပ်ဆောင်ဖို့ကိုလည်းအပြည့်အမြောက်ပြုတည်တယ်လို့တရုတ်နိုင်ငံရဲ့ဝန်ကြီးဝမ်ယီကပြောပါရယ်မြန်မာနိုင်ငံကစစ်အာဏာသိမ်းတာကိုစတင်တဲ့ဆန္ဒပြမှုတွေပြုလုပ်နေတဲ့အထက်မကြာသေးပြီရက်တွေအတွင်းရန်ကုန်မြို့နဲ့မန္တလေးမြို့တို့ကတရုတ်တန်ရုံနဲ့ကောင်စစ်ဝင်ရုံးရှိတွေမှာပြုလုပ်တဲ့ဆန္ဒပြပွဲတွေလည်းပါဝင်လာခဲ့ပါရယ်အာဏာသိမ်းမှုအပေါ်တရုတ်နိုင်ငံကပြော့ပြောင်းတဲ့သဘောထားပြသနေတယ်လို့အာဏာသိမ်းစစ်ကောင်စီကိုအကူအညီပေးနေတဲ့ဆိုတဲ့သတင်းတွေကြောင့်လည်းမြန်မာနိုင်ငံအတွင်းကတရုတ်တန်ရုံကောက်စစ်ဝင်ရုံရှိတွေမှာဆန္ဒပြနေတဲ့ဤသူပြည်ပနိုင်ငံတွေကတရုတ်တန်ရုံတွေမှာဆန္ဒပြပွဲတွေလုပ်ဖို့လဲပြည်ပကဆန္ဒပြသူတွေကစီစဉ်ဆောင်ရွက်နေကြပါတယ်။နေပြည်တော်ကဆန္ဒပြပွဲတွေကိုရဲတပ်ဖွဲ့ကအကြမ်းဖက်ပြုခွဲတုန်းကရရှိခဲ့တဲ့တနတ်တန်ရာနဲ့တိုက်ဆုံသွားသူမတ်မြတ်တတ်တို့ခိုင်အတွက်အလွန်အမင်းစိတ်မကောင်းဖြစ်မိကြောင်းကုလသမဂ္ဂပြောင်းဝင်ရာဖာရန်ဟတ်ကပြောပါတယ်။
I've been asked about the death of a protester in Myanmar and can say that the Secretary General has been following the case of Mya Phue Phue Khang.
Mya Phue Phue Khang ကိုကိစ္စနဲ့ပတ်သက်လို့ကုလသမဂ္ဂဒုယေမှုချုပ်ကအနီးကပ်စောင့်ကြည့်နေခဲ့ပြီးအလွန်အမင်းစိတ်မကောင်းဖြစ်မိတယ်လို့စိတ်တော်ကလည်းရောက်ခဲ့ရပါတယ်။ကုလသမဂ္ဂဒုယေမှုချုပ်အနေနဲ့တည်ဆုံသူမမယာသွေသွေခိုင်ရဲ့မိသားစုကိုစားချီးကျူးဝမ်းနည်းရပါတယ်လို့ကုလသမဂ္ဂပြောခွင့်ရာဖာရန်ဟတ်ကတောက်ကြတွေကသတင်းစာရှင်းလင်းပွဲမှာပြောပါတယ်။ငင်းကြန်းစွာဆန္ဒဖော်ထုတ်နေသူတွေကိုအင်အားသုံးနေတာဟာလက်မခံနိုင်စရာဖြစ်တယ်လို့ငင်းကြန်းစွာစုဝေးဝင်ကိုအပြည့်အဝလေးစားလိုက်တာဖို့လိုတာကိုကျွန်တော်တို့ထပ်လောင်းတောင်းဆိုလိုပါတယ်လို့လည်းသူကပြောပါတယ်။လူကြိုရေးတပ်ဖွဲ့တွေကအကြမ်းဖက်နေနေတာချင်းချောက်တန်နဲ့နောက်ဆက်တဲ့သတင်းတွေကိုစက်တိုက်ကြားရတဲ့အပေါ်မှာလဲစိတ်ပြတ်တုံ့လုံးမိကြောင်းနဲ့ ဒီလိုလောက်ရတွေကိုချက်ချင်းရတန်းကရပ်ပြရမယ်လို့လည်းသူကပြောပါတယ်။မမတော်တဲ့ခိုင်တည်ဆုံးခဲ့ရတဲ့အပေါ်မြန်မာနိုင်ငံကကုလသမဂ္ဂဌာနကိုယ်စားလှယ်အဖွဲ့ကလည်းဝန်ထမ်းချောင်းထုတ်ပေါ်ပြောဆိုခဲ့ကြောင်းနဲ့လူ့ခွင့်ရေးကိုအလေးထားဖို့နဲ့မျိုးသမီးတွေနဲ့ကလေးငယ်တွေအပါအဝင်ဆန္ဒပြသူတွေကိုအင်အားသုံးနှင်းနှင်းတာတွေမလုပ်ဖို့ကုလသမဂ္ဂဌာနကိုယ်စားလှယ်အဖွဲ့ကတောင်းဆိုထားကြောင်းလည်းသူကပြောပါတယ်။မမတော်တဲ့ခိုင်တည်ဆုံးခဲ့ရတဲ့တွင်ကြားပြီးအမေရိကန်ပြည်ထောင်စုကလည်းမြန်မာစစ်တပ်အနေနဲ့အင်အားသုံးအကြမ်းဖက်ခြင်းမပြုလုပ်ဖို့နဲ့အာဏာဆွလုပ်ဖို့အတွက်တောင်းဆိုလိုက်ပါတယ်။မြန်မာပြည်သူတွေအပေါ်ဘယ်လိုအင်အားသုံးအကြမ်းဖက်မှုမျိုးကိုမဆိုအမေရိကန်ပြည်ထောင်စုအနေနဲ့ပြစ်တင်ရှုတ်ချကြောင်းနဲ့အင်အားမသုံးဖို့ထပ်မံတောင်းဆိုလိုကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရ Netbrights ကတောက်ကြနေကသတင်းထောက်တွေကိုပြောပါတယ်ခင်ဗျ။မြန်မာနိုင်ငံရဲတပ်ဖွဲ့ကအင်အားသုံးလို့ကွယ်လွန်သွားခဲ့ရတဲ့မတ်မြတ်တော်တော်ကအတွက်စစ်တောင်းပွဲကိုရန်ကုန်မြို့ကဆန္ဒပြသူတွေကစစ်ရုံကြီးရှိမှာတောက်ကြနေကပြုလုပ်ခဲ့ပါတယ်။ဖေဖော်ဝါရီလ9ရက်နေ့နေပြည်တော်ကဆန္ဒပြဖြိုခွဲမှုအတွင်းဥပေါင်းကိုတနက်ထိမှန်ခဲ့တဲ့မတ်မြတ်တော်တော်ကဟာတောက်ကြနေကနေပြည်တော်ကရင်တထောင်စစ်ရုံမှာကွယ်လွန်သွားခဲ့တာပါ။ဆရာနာသိန်းနာကိုဆန္ဒပြနေချိန်မှာလူကြိုးတပ်ဖွဲ့တွေကြောင့်ပထမဆုံးတိစုံရမှုလည်းဖြစ်ပါတယ်။စစ်တောင်းပွဲမှာအတူရှိနေတဲ့ဆရာနာသိန်းမှုကိုစန့်ကျင်သူတော်ချစ်ကကွယ်လွန်သူမိခင်မှာတခြားသူတွေလိုပဲအနာဂတ်အိမ်မက်တွေရှိခဲ့မှာလို့ပြောပါတယ်
။ဒီမိန်းကလေးချက်လေးကိုတစ်ခါတစ်ခါလိုက်တယ်ဆိုတာကကျမတို့ကိုယ်တိုင်ကျမတို့ရဲ့သားသမီးအရင်းလေးတွေကိုကျမတို့ဟိုတစ်ခါတိုက်ခံဆိုလို့ကျမတို့ခံစားရပါတယ်။စကွန်းနဲ့အရွယ်လေးတည်ဆုံးရတယ်ဆိုတာသူ့ရဲ့အနာဂတ်တွေရှိမယ်။အဲသူ့ရဲ့ရွယ်ချက်တွေရှိမယ်။သူ့ရဲ့ဒီသွားမယ်ပေါ့နော်ဘဝလမ်းကြောင်းတွေရှိမယ်။အဲဒီလမ်းကြောင်းတွေအကုန်လုံးပိတ်ပြီးကြတော့အသက်တောင်မှပဲတည်ဆုံးသွားရတယ်ဆိုတာကျမတို့ဘယ်လိုမှဒီညင်ထုမနာဖြစ်ရတယ်ဖြစ်ရကြီးပါပဲ
။ကွယ်လွန်ပြီးရုပ်အလောင်းကို first stage system တွေအရအသက်30အရွယ်မတ်မြတ်တို့ခိုင်ဟာကြီးစံအစ်စ်နဲ့ပြစ်ခတ်ခံရတာကြောင့်ဥပေါင်းတန်ရရတည်ဆုံးခဲ့ရတာဖြစ်ကြောင်းဆရာဝန်တွေကအတည်ပြုပါရယ်မတ်မြတ်တို့ခိုင်ရုပ်အလောင်းကိုတနည်းနည်းဒီမှာတကြိုဖို့စီစဉ်ထားပါရယ်ခင်ဗျမြန်မာနိုင်ငံအတွင်းစစ်အာဏာသိမ်းမှုကိုနှီးမျိုးစုံနဲ့စန့်ကျင်ဆန္ဒပြပွဲတွေကိုတရက်တစ်ပတ်ကြာကြာဆက်လက်လှုပ်ဆောင်နေရမှာမနေ့တောက်ကြံလေးကလည်းဆန္ဒပြပွဲတွေထပ်မံဆင်နွှဲခဲ့ပါတယ်။နိုင်ငံတော်ဝန်ဆန္ဒပြနေတဲ့အထက်ရန်ကုန်မြို့ကလူငယ်တွေကတော့တန်ယုံအသီးသီးကိုတွားရောက်ပြီးသက်ဆိုင်ရာတန်ယုံလူတွေရဲ့ဘာသာစကားတွေအသုံးပြုပြီးဆန္ဒပြခဲ့ကြပါတယ်။ရရှာတန်ယုံရှင်မှာဒီမိုကရေစီရရှိရေးလူငယ်တွေစုပေါင်းကြွေးကြော်ခဲ့ကြတာဖြစ်ပါတယ်။ကိုရီးယားတန်ယုံရှင်ကဆန္ဒပြပွဲကိုတော့အခုလိုကြားကြရမှာပါ။ဗြိတိနိုင်ငံတန်ယုံရှိဆန္ဒပြသူတွေကိုတော့ဗြိတိသားမကြီးကိုယ်တိုင်ထွက်တွေ့နှုတ်ဆက်ပြီးဆန္ဒပြလူငယ်တွေပေးတဲ့စာကိုလက်ခံယူခဲ့ပါတယ်။ဒီ
မှာသူ့အကောင်စီဆန့်ကျင်ဆန္ဒပြသူကိုဗြိတိသားမကဆက်တဲ့တာဖြစ်ပါတယ
်The British government has made it very clear.
မြန်မာပြည်ဦးဝင်းမြင့်နဲ့အတိုင်းမင်ခံတော်ဆန်းစုကြည်တို့ကိုချက်ချင်းလွတ်ပေးဖို့နဲ့ရုပ်ောက်ပွဲရလဒ်တွေကိုလေးစားလိုက်တာပေါ့ကိုဗြိတိနိုင်ငံကစစ်ကောင်စီကိုအတိအလင်းရှင်းရှင်းလင်းလင်းပြောကြားထားပြီးဖြစ်ကြောင်းဗြိတိသမ္မတကြီးဒွန်ချက်ပြောသွားတာဖြစ်ပါတယ်
American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်လေးကိုမနေ့6နိုင်ရကနေ9နိုင်အထိ5.32 kHz 938တို့ည5.40 kHz 948တို့ည5.48 kHz 615တို့ညနဲ့5.190 kHz 1595တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။စနေနေ့မနေ့ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်မြန်မာနိုင်ငံမှာဖေဖော်ဝါရီတရက်စစ်တပ်ကအာဏာသိမ်းခဲ့ပြီးနောက်ပိုင်းအခြေအနေတွေတနည်းတခြားသင်းမာလာပြီးစီးပွားရေးအလုပ်ကိုင်းတွေမရေမရာဖြစ်လာနေချိန်မှာပဲမြန်မာနိုင်ငံမှာအကြောင်းမျိုးမျိုးနဲ့ရောက်နေတဲ့ဂျပန်နိုင်ငံသားတွေအတွက် ENA လေကြောင်းလိုင်းကရန်ကုန်အပြည်ပြည်ဆိုင်ရာလေဆိပ်ကနေတိုကျိုနရီတာလေဆိပ်ကိုပထမဆုံးချိန်ဖြစ်နေတောက်ကြံနေမှာတိုက်ရိုက်ကြံတန်းပေးခဲ့ပါတယ်ဒီလေရင်နဲ့လိုက်ပါသူတွေထဲမှာဂျပန်စီးပွားရေးလုပ်ငန်းရှင်အများအပြားပါဝင်ပြီးဂျပန်ကုမ္ပဏီဝန်ထမ်းတွေကိုတော့သူတို့ရဲ့လုံခြုံရေးအတွက်စိတ်ပူပြီးသူတို့အထက်အရာရှိတွေကပြန်လည်ခေါ်ယူခဲ့ကြတာဖြစ်ပါတယ်။ဂျပန်ကိုပြန်သွားသူတွေထဲမှာဆက်မှုလုပ်ငန်းလုပ်ကိုင်နေသူတွေပါဝင်ပြီးမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့တဲ့နောက်နိုင်ငံတွင်းလုံခြုံရေးကအစအခြေအနေတွေမရေမရာဖြစ်လာတဲ့အတွက်တတ်မှတ်ကာလအထိမနေနိုင်တော့ဘဲပြန်လည်ထွက်ခွာသူတွေပါပါတယ်။လုပ်ငန်းရှင်တဦးကတော့သူနဲ့လက်တွဲအလုပ်လုပ်နေသူတွေထဲမှာအလုပ်လာလုပ်သူတွေရှိသလို ဆဲဥချိုရေးကောင်စီအမိန့်ကိုအာခံပြီးဆန္ဒပြသူတွေပါရှိနေတဲ့အတွက်အလုပ်လုပ်ရတာတိတ်ကိုခက်ခဲကြောင်းပြောပါတယ်။ ANA လေးချောင်းလိုင်းဟာ COVID-19 ကာယရောဂါမတိုင်ခင်ကနေ့စဉ်ပုံမှန်ရန်ကုန်နရီတာဓာတ်ရိုက်ပြေးဆွဲနေတာဖြစ်ပြီးကာယရောဂါကူးစက်မှုတိုးလာချိန်မှာလေးချောင်းပြန်တမ်းမှုအစီအစဉ်တချို့လျှော့ချခဲ့တာဖြစ်ပေမဲ့စစ်တပ်အာဏာသိမ်းလိုက်တဲ့နောက်ပိုင်းမှာတော့လုံးဝမပြေးဆွဲပဲဆိုင်းငံ့ထားခဲ့တာဖြစ်ပါတယ်။တောက်ကြံနေမှာတင်ပါမယ်ကမ္ဘာဆက်မှုထိပ်သီးခုနှစ်နိုင်ငံရဲ့ G7 ညီလာခံကို American သမ္မတဖြစ်ပထမဆုံးတက်ရောက်ဖို့ရှိတဲ့ Joe Biden ကကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးဝယ်ယူပြီးဆင်းရဲတဲ့နိုင်ငံတွေကိုဖြန့်ဝေဖို့ကြိုးစားနေတဲ့နိုင်ငံတကာကြိုးပမ်းမှုတွေအတွက်မကြခင်မှာ American ကဒေါ်လာ4ဘီလီယံချထားပြီးတော့မှဖြစ်ကြောင်းကမ္ဘာခေါင်းဆောင်တွေကိုကြေညာဖို့ရှိတယ်လို့သမ္မတအင်ဂျူအရာရှိတွေကပြောပါတယ်။ဒါအပြင်ဒီကာကွယ်ဆေးပိုးပြီးလက်လန်းမီလာအောင်လုပ်နေတဲ့WHO ဥဆောင်တဲ့ COVAX အဖွဲ့အတွက်ထည့်ဝင်မယ်လို့ကတိပြုထားကြတဲ့အတိုင်းလုပ်ဖို့ G7 မိတ်ဆွေတွေကိုအားပေးတိုက်တွန်းဖို့လည်းရှိပါတယ်။သမ္မတဟောင်းဒေါ်နယ်ထရန့်လက်ထက်တုန်းကတော့ဒီ WHO ဟာကမ္ဘာတလွှာကျန်းမာရေးပြဿနာဖြစ်လာအောင်စတင်တဲ့တရုတ်နိုင်ငံရဲ့ဗိုင်းရပ်စ်ဆိုင်ရာမှားယွင်းတဲ့လှုပ်ဆောင်မှုတွေကိုဖုံးကွယ်ဖို့ကြိုးစားခဲ့တယ်ဆိုပြီး COVAX အဖွဲ့မှဝင်ဖို့ညွှန်းဆိုခဲ့တာပါ။ WHO အဖွဲ့ဝင်အဖြစ်ကနေပါထရန့်ကနှုတ်ထွက်ခဲ့တာဖြစ်ပေမဲ့ဘိုင်ဒန်ကတော့သူသမရအဖြစ်ကျန်းသက်စာချင်းဆိုခဲ့တယ်ပြီးခဲ့တဲ့လတည်းမှာပဲပြန်ပြီးဝင်ခဲ့တယ်လို့ COVAX အတွက်ပါ American ကအလှူငွေထည့်ဝင်มาဖြစ်ကြောင်းပြောပါတယ် American အလှူငွေဒေါ်လာ4ဘီလီယံကို2022ခုနှစ်မှာအပြီးပေးရဖို့လွှတ်တော်ကဒီဇင်ဘာလထဲမှာအတည်ပြုပေးထားတာဖြစ်ပါတယ် American အစိုးရအနေနဲ့ COVAX ကနေတဆင့်ကမ္ဘာတော်အကူအညီတွေနဲ့ကာကွယ်ဆေးတွေအညီမျှဖြန့်ဖြူးပေးနိုင်မှုလှုပ်ဆောင်มาဖြစ်ကြောင်းလည်းအင်ယူသတင်းထောက်ဂျန်ဆာကီကစစ်တပ်ရင်းနေမှာသတင်းတောက်တွေကိုပြောပါတယ်။အမေရိကန်ပြည်တော်စုကကမ္ဘာတစ်လွှာဥရုယာတီပြောင်းလဲမှုဖြစ်စေတဲ့ထန်လုံရင်တန်းွေထုတ်လွှတ်မှုရှော့ချဖို့ရည်ရွယ်တဲ့2015ပါရီသဘောတူညီချက်မှာပြန်လည်ပါဝင်မှာဖြစ်ကြောင်းတောက်ကြနေမှာတရားဝင်ကြေညာပြီးသမ္မတဟောင်းထရန့်အစိုးရလက်ထက်ကနှုတ်ထွက်ဖို့ဆုံးဖြတ်ချက်ကိုပြန်ပြောင်းလဲလိုက်ပါတယ်။ပါရီသဘောတူညီချက်မှာကမ္ဘာကြီးပုံနှိမ်မှုကဘေးမဆိုင်အောင်နဲ့အခုမြင်နေရပြီဖြစ်တဲ့ဥရုယာတီပြောင်းလဲမှုဒဏ်ခံနေအောင်ကမ္ဘာတလွှားလှုပ်ဖို့မလိုအောင်ရှောင်နိုင်ဖို့ရိုးရှင်းတဲ့နေရောကြကြပြက်နဲ့လှုပ်ရမယ့်နေပါပါဝင်တာဖြစ်ပြီးတကဘာလုံးပါဝင်လှုပ်ရှားကြဖို့မကြုံစဘူးချမှတ်ထားတဲ့မူပေါင်းတစ်ခုဖြစ်တဲ့ဒီသဘောတူညီချက်အတွက်ပုံစံဒီဇိုင်းချဖို့နဲ့အကောင့်ထဲပေါ်လာအောင်ပါအမေရိကန်ကကူညီခဲ့တာဖြစ်ကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးအန်ထိုနီဘလင်ကင်ကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်အမေရိကန်သမ္မတဟောင်းဒေါ်နယ်ထရမ့်က2019မှာဒီသဘောတူညီချက်ကနေနှုတ်ထွက်ခဲ့တာဖြစ်ပေမဲ့သက်မှတ်တက်တန်းကမနှစ်နိုဝင်ဘာ4ရက်မှာကုံဆုံးလာဖြစ်ပါတယ်။အဲ့ဒီမှာတိုင်ငင်တည့်ရဲ့နိုဝင်ဘာ3ရက်သမရရွေးကောက်ပွဲမှာတော့ဂျိုးဘိုင်ဒန်ကအနိုင်ရခဲ့တာဖြစ်ပါတယ်။ January 20သမရအဖြစ်ဖြစ်နဲ့ကျန်းသက်စာကျင်းဆိုပြီးပြီးချင်းမှာပဲသမရဘိုင်ဒန်လက်မှတ်ရေးထိုးခဲ့တဲ့သမရအမိန့်တွေထဲမှာပါရီသဘောတူစာချုပ်မှာပြန်ပြီးပါဝင်ဖို့ပါပါပါတယ်။ဒါကိုနိုင်ငံတကာသဘောတူညီချက်တွေအနှံသိမ့်စီရာကုလသမဂ္ဂအတင်းမှုချုပ်ရုံးကိုပေးပို့ခဲ့တာဖြစ်ပြီးအခုဆောင်ဆိုင်ကာလရက်30ပြည့်ချိန်မှာတော့American Tiran Suga ဒီသဘောတူညီချက်မှာတည်ယဝင်ပြန်လည်ပေါ်ဝင်လာတဲ့နိုင်ငံတနိုင်ငံဖြစ်လာပါလိမ့်။ကမ္ဘာနိုင်ငံတွေဟာဖန်လုံရင်တန်းွေထုတ်လွှင့်မှုလျှော့ချဖို့နဲ့ကမ္ဘာအပူချိန်တိတ်တိုးမလာအောင်ရည်ရွယ်ပြီးဒီသဘောတူညီချက်ကိုလက်မှတ်ရေးထိုးခဲ့ကြတာဖြစ်ပြီးဒါကို American နေနဲ့ပါဝင်ဆောင်ရွက်နိုင်အောင်ပါရီသဘောတူစာချုပ်ရေးဆွဲစဉ်လုံးကညှိနှိုင်းပေးခဲ့တဲ့ American နိုင်ငံခြားရေးဝန်ကြီးဟောင်း John Kerry ကိုဥရုယာတီဆိုင်ရာသမ္မတရဲ့ပထမဆုံးကိုယ်စားလှယ်ဖြစ်တဲ့သမ္မတ Biden ကခန့်အပ်ခဲ့တာပါ။အမေရိကန်ပြည်ထောင်စုကအီရန်နျူကလီးယားအရေး2015နိုင်ငံတကာသဘောတူညီချက်ပြန်ပြီးအသက်ဝင်လာရေးအတွက်ညှိနှိုင်းမှုတွေပြန်လုပ်မှာဖြစ်ပြီးအရှေ့လယ်ပိုင်းဒေသမတည်မငြိမ်ထပ်ဖြစ်လာစေတဲ့အမှားမျိုးကိုရှောင်ဖို့ဆန္ဒရှိတယ်လို့သမ္မတဂျိုးဘိုင်ဒန်ကတောက်ကြနေမှာပြောပါတယ်။ဒီအတွက်မဟာဗျူဟာဆိုင်ရာနားလည်ဖို့လွယ်လာတယ်ဒါမှမဟုတ်မှောင်ယွင်းမှုတွေနည်းနိုင်တဲ့မြန်နည်းစေဖို့အတွက်ပွင့်လင်းမြင်တာမှုနဲ့အဆက်အသွယ်လုပ်ဖို့လိုအပ်ကြောင်းအွန်လိုင်းကတဆင့်ဆွေးနွေးတဲ့မြူနစ်လုံခြုံရေးဆိုင်ရာညီလာခံမှာသမ္မတဘိုင်ဒန်ကပြောပါတယ်။အမေရိကန်နိုင်ငံကအီရန်ပေါ်ချက်မှတ်ထားတဲ့အရေးယူတန်းခတ်မှုတွေကိုဖယ်ရှားပေးမယ်ဆိုရင်သူတို့ဘက်ကသဘောတူညီချက်ချိုးဖောက်မှုတွေမလုပ်တော့ဘဲပြန်ပြီးပြောင်းလဲပေးမှာဖြစ်ကြောင်းအီရန်နိုင်ငံရဲ့ဝန်ကြီးဂျာဗစ်ဆာရစ်ပြောကြားလိုက်ပြီးနိုင်ငံတိုင်းပြန်မှာပဲအခုလိုသမ္မတဘိုင်ဒန်ရဲ့မှတ်ချက်ပေးပြောကြားမှုထွက်လာတာပါအီရန်နိုင်ငံနျူကလ িয়ার လက်နက်ထုတ်မယ်အစီအစဉ်တွေအားပြော့သွားပြီးအထူးကြံဖြစ်အောင်ရည်ရွယ်တဲ့သမ္မတဟောင်းဒေါ်နယ်ထရန့်ရဲ့အမြင့်ဆုံးဖိအားပေးမှုမျိုးကိုမလုပ်ဘဲ2015သဘောတူညီချက်ပြန်အသက်ဝင်လာစေဖို့ရှင်းလင်းမှုတွေမှာပါဝင်ဖို့သမ္မတဘိုင်ဒန်ကလိုလားတာဖြစ်ပါတယ်။နျူကလ িয়ার လက်နက်ဆိုင်ရာမပြန့်ပွားရေးလှုပ်ဆောင်ရမှာအမှားတွေရှောင်နိုင်ဖို့သတိနဲ့ဆောင်ရွက်တဲ့တန်တမာရေးနဲ့ပ ူးပေါင်းဆောင်ရွက်မှုတွေလုပ်ဖို့လိုအပ်တာကြောင့်ညှိနှိုင်းမှုတွေပြန်လုပ်ဖို့ပြင်နေတာလို့လည်းသမ္မတဘိုင်ဒန်ကပြောပါတယ်
စနေနေ့မနေ့ကထိတ်တန့်ရောက်မြန်မာနိုင်ငံကသတင်းတွေကိုကိုရဲမင်းထွန်းနဲ့ဒေါက်ကင်မျိုးသက်တို့ကြောပြခဲ့ကြတာပါခင်ဗျာနောက်ပိုင်းမှာစနေနေ့မနေ့တိုင်းနားဆင်နေကြအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးအောင်ပါပါအခုအရင်ဆုံးတော့သတင်းပြပချက်တွေကိုစတင်ကျင်ပါတယ်မြန်မာနိုင်ငံအတွင်းစစ်အုပ်ချုပ်ရေးကိုလက်မခံလိုကြတဲ့လူငယ်တွေရဲ့အကြမ်းဖက်တဲ့ဆန္ဒပြနည်းတွေကတော့တနည်းတစ်မျိုးမရရအောင်မြင်တွေ့လာရပါတယ်။အခုဆိုရင်မြမလူငယ်တွေရဲ့ဒီလိုဖန်တီးမှုအားကောင်းကောင်းနဲ့ဆန္ဒပြနည်းပေါင်းစုံကိုနိုင်ငံကအတိုင်းအဝိုင်းကပါစောင့်ကြည့်နေကြပြီးမြမလူငယ်မျိုးဆက်တွေရဲ့တွေးခေါ်မှုနဲ့ဆောင်ရွက်ချက်တွေကိုလည်းလေးစားချီးကျူးနေကြရပါတယ်။ဒီသတင်းပတ်အတွက်ထူးခြားဖြစ်စဉ်တွေကိုမအေးသန္နာကျော်ကစူးစီးတင်ပြထားပါတယ်ခင်ဗျာ။ဆရာနာသိနာတဲ့မြန်မာနိုင်ငံရဲ့လက်ရှိအခြေအနေတွေကနေအပြောင်းလဲတွေဖြစ်လာစေနိုင်မဲ့နီးလန်းကိုရှာဖွေဖို့အိန္ဒိယနာပြည်နယ်အခြေစိုက်ချင်းတိုင်းသားအများစုအပါဝင်တဲ့မြန်မာချင်းလူမှုအဖွဲ့အစည်းနဲ့အမေရိကန်အထက်လွှတ်တော်မှတော့ဒ်ယန်တို့အိန္ဒိယနာပိုလစ်မြို့မှာဖေဖော်ဝါရီ19တောက်ကြနေ့လယ်ကတွေ့ဆုံဆွေးနွေးခဲ့ကြတာပါမြန်မာတပ်မတော်အနေနဲ့ရသားအစိုးရကိုအနာပြန်လွှဲအပ်ဖို့လိုတယ်လို့ဆွေးနွေးပွဲမှာအထက်လွှတ်တော်အမတ်တော့ယန်ကတိုက်တွန်းသွားပါတယ
် The National League of Democracy won in a landslide but the military first attempted to delegitimize that election and then they outright betrayed democracy
ပြီးခဲ့တဲ့ရွေးကောက်ပွဲအတွင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအပြတ်အသတ်အနိုင်ရခဲ့ပြီမဲ့ရွေးကောက်ပွဲရလဒ်ကိုစစ်တပ်ကတရားဝင်မှုမရှိဘူးဆိုပြီးကြံရွယ်လှုပ်ဆောင်ကြတာတွေတွေ့ရပါတယ်တဟာစစ်တပ်ကဒီမိုကရေစီကိုတစ်ဆာဖောက်လိုက်တာဖြစ်ပြီးရွေးကောက်ခံအရသာကိုယ်စားလှယ်တွေကိုအာဏာပြန်လွှဲအပ်ဖို့လိုအပ်ပါတယ်ဒီလိုမှမဟုတ်ဘဲအာဏာကိုပြန်မဆွတ်လို့ဘူးဆိုရင်အခုတည်းပြင်းထန်တဲ့အရေးယူဒဏ်ခတ်မှုတွေကြုံလာရနိုင်ပါတယ်ဒီကိစ္စအတွက်အမေရိကန်အစိုးရကိုလည်းကျွန်တော်တို့တိုက်တွန်းသွားမှာဖြစ်တယ်လို့အချိန်ချင်းသတိပေးနိုးဆောင်မှာဖြစ်တယ်လို့ကျွန်တော်မဲဆန္ဒနယ်မြေကပြည်သူတွေကိုအသိပေးလိုပါတယ
်မစ္စတာတော့ဒျန်ဟာအမေရိကန်အထက်လွှတ်တော်နိုင်ငံရေးကော်မတီအဖွဲ့ဝင်တူဖြစ်ပြီးမြန်မာလူအခွင့်အရေးနဲ့ပတ်သက်လို့လွှတ်တော်တွင်တက်ကြွစွာဆောင်ရွက်နေသူလည်းဖြစ်ပါတယ်။အင်ဒီယာနာပိုလစ်မြို့ကတောက်ကြနေဆွေးနွေးပွဲမှာပါဝင်ခဲ့သူ BAIC မြန်မာအမေရိကန်လူမှုအဖွဲ့အစည်းတာဝန်ခံကိုအီလိုက်ဇာကအထက်လွှတ်တော်အမတ်တော့တျန်နဲ့ဆွေးနွေးပွဲလုပ်ရတဲ့အကြောင်းရင်းကိုရှင်းပြပါတယ်
။ဒီစစ်ဆိုးရနေပြီးတော့မှအာနာတိန်နဲ့ဟာနဲ့ပတ်သက်ပြီးတော့မှချက်ချက်ဖန်ခံထားတဲ့ State Councilor Don Sansuchi တမန်ဦးဝင်းနဲ့တခြားကောင်းဆောင်တွေနိုင်ငံရေးလှုပ်ရှားမှုမှာပါတဲ့ကောင်းဆောင်တွေချက်ချက်အကျွင်းမရှိဖြစ်ပေကိုသူတို့တောင်းထားတာရှိတယ်။အဲ့ဒါတကယ်လို့များစာနာရှင်ကနေပြောမှမလိုက်နိုင်ဘူးဆိုလို့ရှိရင်ပုံပြစ်ထန်တဲ့အရေးယူမှုစီးပွားရေးပိတ်ပြီးအရေးယူမှုဒီပိုမက်တစ်အနေနဲ့အရေးယူမှုရဲ့ပြီးလို့ရှိရင်လူရင်းလူအပ်တယ်လို့အရေးယူဖို့သူကနေပြောမှဥဆောင်လုပ်ပေးနေတယ်။ဆိုတော့ဒီဟာကိုတရုတ်ဒီ civilian အရာသားအစိုးရစီကိုအာဏာပြန်လွှတ်သိမ်းနိုင်ရကျွန်တော်တို့ကအတိုင်းနဲ့တိုင်တွန်းထားတာဖြစ်ပါလား
မြန်မာနိုင်ငံမှာရှစ်လီလုံးစစ်အာဏာသိမ်းမှုဖြစ်ပြီးနောက်အမေရိကန်ကဒဏ်ခပိတ်ဆို့မှုတွေလုပ်ခဲ့ပေမဲ့မြန်မာနိုင်ငံမှာဒီမိုကရေစီအပြောင်းလဲတွေအလွယ်တကူဖြစ်မလာဘဲစစ်အာဏာရှင်တွေသာတက်ဆိုးရှည်ခဲ့တာပါအခုတကောက်အမေရိကန်ရဲ့ပြစ်မှတ်ထားဒဏ်ခပိတ်ဆို့မှုတွေကလက်တွေ့မှာတကယ်ထိရောက်မှုတွေရှိလာနိုင်မှာပါလားကိုအီလိုက်ဇာကအခုလိုသုံးသပ်ပါတယ်
ကျွန်တော်တို့ကြော်လင့်ပါတယ်ဒီတစ်ခေါက်တော့ဒီအမေရိကန်နေပြီးတော့မှ UN ရဲ့သူမဟာမိတ်တွေရဲ့ဥမာပြမနေ့ကလည်းဂျပန်ပြည်သိနဲ့သူတို့ပေါင်းပြီးတော့မှဆက်လုပ်မယ်ဆိုပြီးတော့ဒီနိုင်ငံချင်းဝန်ကြီးဌာနဝန်ကြီးဘယ်လင်ကနေပြီးတော့မှသူတို့တွင်းနဲ့ရထားပါတကယ်တကယ် resort ပေါ်အဖြေနဲ့ထွက်လာမယ် action တွေဖြစ်မယ်လို့ကျွန်တော်တို့ယူချင်ပါတယ်တကယ်လို့များဒီစစ်အစိုးရကနေပြီးတော့မှအာဏာမလွတ်ဘူးဆိုလို့ရှိရင်ကျွန်တော်တို့ကတခြားနေလားအားလုံးကိုလည်းကျွန်တော်တို့ရှာဖွေမှာဖြစ်ပါတယ
်။ဘယ်လိုပဲဖြစ်ဖြစ်သူတို့အနေနဲ့အမေရိကန်ပြည်ထောင်စုမှာနေထိုင်နေပေမဲ့မြန်မာပြည်သူပြည်သားတွေရဲ့နေစဉ်လှုပ်ရှားမှုနဲ့အတူတသားတည်းရှိနေကြောင်းကိုအီလိုက်ဇာကပြောပါတယ်
။သူတစ်ဖြစ် CDM မှာပါတဲ့အားလုံးကိုကျွန်တော်တို့ကျေးဇူးလက်တင်နေခွန်အားလည်းရတယ်ပြီးတော့မှ Non-violent Movementအပြည်သူတွေလုံနေတာကိုကျွန်တော်တို့အားပေးတယ်အဲ့လိုပဲပြည်တွင်းမှာ the people's power ကျွန်တော်တို့ပြည်သူလူထုရဲ့အားကအဓိကပါ ဒီလိုလူချင်းရဲ့အင်အားကတိလို့သာဆက်သွားနေမယ်ဆက်လုံနေမယ်ဆိုလို့ရှင်ကျွန်တော်ဒီဘက်မှာရောက်နေတဲ့မြန်မာအတိုင်းဝိုင်းရဲ့ကျွန်တော်နိုင်ငံအမေရိကန်နိုင်ငံမှာအစိုးရရဲ့ဘူးပြီးတော့မှအထောက်ပါပြီးတော့မှအားပေးနိုင်ဖို့အလားလာလဲပုံများလာမယ်အဲဒါကြောင့်အမရှိုးကြပါနဲ့ဒီကျွန်တော်ရီဗော်လူရှင်ကျွန်တော်တိုက်ပွဲကိုမပြီးမချင်းကျွန်တော်ဆက်လုပ်ရအောင်အဲ့လိုလုပ်တဲ့အချိန်မှာ peaceful
အကြမ်းဖက်တန်းနဲ့သင်္ကန်းရှိရှိနဲ့ကျွန်တော်ဆက်လုပ်ကြရအောင်ကျွန်တော်ကြိုးချင်ပါတယ်အခုလာမဲ့သတင်းပတ်ကောင်မှာလဲအိန္ဒိယနာပြည်နယ်ရောက်မြန်မာနဲ့တိုင်းသာပေါင်းစုံကမြမအရေးနဲ့ပတ်သက်လို့ဆန္ဒပြတောင်းဆိုကြမယ်လို့သိရပါတယ်ခင်ဗျာတော်ရရှိမြတ်ခင်ဗျာဒါကတော့မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းယူထားတာကိုပြန်မစွန့်လွှတ်ဘူးဆိုရင်ပုံပြီးပြင်းထန်တဲ့အရေးယူတန် အဖွဲ့အစည်းနဲ့တောက်ကြနေကတွေ့ဆုံစဉ်မှာကြေညာသွားတဲ့အကြောင်းကိုတင်ပြခဲ့တာဖြစ်ပါတယ်ခင်ဗျာအခုတော့မြန်မာနိုင်ငံရဲ့ဆန္ဒပြပွဲတွေအတွင်းမျိုးဆက်တဲ့လူငယ်တွေရဲ့ဆန္ဒပြနီလန်ပေါင်းစုံနဲ့ပတ်သက်လို့အမြင်တွေကိုမအေးတန်တာကျော်စူးစီးတင်ပြထားပါတယ
်မြန်မာနိုင်ငံမှာစစ်အာဏာသိမ်းမှုကြောင့်လူမှုစန့်ကျင်မှုနဲ့ပေါ်ပေါက်ခဲ့တဲ့ဆန္ဒပြပွဲတွေအစပိုင်းတည့်ရက်မှာနေပြည်တော်ဆန္ဒပြလူအုပ်ကိုရဲကရဲပိုက်အုံပြူတာအပြင်တနက်နေ့ပါပြစ်ခတ်နှိမ်နှင်းခဲ့လို့ဦးခေါင်းကိုတနက်ထိမှန်ပြီးတော့အသက်ရှူကူစနေအရေးပေါ်ခန်းထဲမှာရှိနေစေဆယ်ကျော်တဲ့ရင်မမများတွေ့တဲ့ခိုင်အတွက်ပြန်လဲကျမ်းမာစီကြောင့်ဆူတောင်းဝဲကိုရန်ကုန်မှာကျင်းပခဲ့တော့လူတွေရာနဲ့ချီပါဝင်ခဲ့ကြတာပါ။ဟု
တ်တယ်နဲ့မညီမသိရတဲ့တန်းနဲ့နောက်ပိုင်းမျိုးပြီးတော့နေရင်ဥပဒေပညာရှင်တယောက်တို့ကျွန်တော်တို့ကလည်းကျွန်တော် professional အလုပ်ကြီးတယ်။ဒါပေမဲ့ဥပဒေနဲ့ညီညွတ်မှုမရှိတဲ့အလုပ်ရည်တွေကိုလုပ်ရင်တော့ဥပမာပဲပြရမယ်။သူတို့ပေးတဲ့ဘဲကိုတာဝန်မထားဘူးဆိုရင်ဒါကဒေါသထွက်တာ။
တခါနိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့တမရဦးဝင်းမြင့်တို့ကိုလို့ဝဲရုံထုတ်တဲ့နေကစုဝေးဆန္ဒပြသူတွေကိုအကြမ်းဖက်ဖြိုခွဲခံရမယ့်အရေးကိုကာကွယ်ပေးတဲ့အနေနဲ့ကပြတ်တဲ့တပိတ်တိုက်ပွဲဆင်နွှဲကြပါတယ
်။ဗာမျိုးလုံးနှလုံးမိုးလင်းမျိုးလုံးနှလုံးပွင့်ကလေးကကျွန်တော်ဒီစနစ်ကြီးအောင်မှာကျွန်တော်မရှင်းတတ်ခြင်းမအောင်ကျွန်တော်အကြောက်တရားရင်နဲ့ကျွန်တော်တို့ဒီအသက်မဆက်ရှင်နေမှာဟုတ်ကောပဲအဲဒါကြောင့်ကျွန်တော်ဒီစနစ်ကြဆုံးဖို့ပဲအရေးကြီးပါတယ်ကိုဟုတ်ကဲ့ပါကျွန်တော်တို့ရဲ့ပြည်သူအစိုးရပြန်တက်လာဖို့ပဲကျွန်တော်တို့ပြန်မတက်လာမချင်းကိုကျွန်တော်တို့တိုက်ပွဲဝင်နေမှာဖြစ်ပါတယ်ကိုဟုတ်ကဲ့ပါ
လက်လေကောင်မှစီကုံလို့အင်ဂျင်ပြတ်သွားလို့စသဖြင့်ထိုးရထားတဲ့ကားတွေကြောင့်ရင်သွားရင်လာတဲ့အကုန်ရက်ဆိုင်ကုန်တာကြောင့်ဆန္ဒပြသူတွေစီကိုရဲတပ်ဖွဲ့ဝင်တွေအချုပ်ကားတွေရောက်မသွားနိုင်ခဲ့ပဲဖြစ်ခဲ့ရပါတယ
်ဘာဖြစ်လို့ကားဆန္ဒပြဝဲပါဝင်လဲဆိုတော့စစ်အာဏာရှင်စနစ်ကိုမကြိုက်လို့
အကြောင်းမျိုးမျိုးကြောင့်အလုပ်ဆင်းဖို့ထွက်လာကြတဲ့သူတွေလည်းအလုပ်ဝင်ချိန်နောက်ကျတာအလုပ်မသွားရတာမျိုးတွေရှိခဲ့တယ်လို့ဆိုပါတယ်။ကားတစ်ပိတ်အပြင်ယထာတစ်ပိတ်မှာတော့မိယထာအလုပ်သမားတွေကယထာထွက်လို့မရအောင်လို့တန်လန်းပေါ်လှည့်အိပ်ပြီးတော့ဆန္ဒပြခဲ့ကြတာပါ။အစိုးရရုံးဆိုင်ရာနေပြည်တော်မှာလူငယ်တွေကကက်ချီယာလမ်းမပေါ်မှာဆေးဖြူတုံးပြီးတော့ We want democracy ကျွန်တော်တို့ဒီမိုကရေစီကိုလိုလားရဲ့လို့ရေးသားခဲ့ကြပါတယ်။ဒါကိုရဲတပ်ဖွဲ့ကရေပိုက်နဲ့ထိုးပြီးတော့ဖျက်ဖို့ကြိုးစားခဲ့ကြပါတယ်။ဒီတစ်ပတ်ကယူကလေလီတိခတ်တဲ့လူငယ်ဂီတဝိုင်းကိုလမ်းတွေပေါ်မြင်ခဲ့ရပြီးတဲ့နောက်ဒီတစ်ပတ်မှာတော့ဆောင်းတရောတွေနဲ့တန်စုံတီးဝိုင်းတွေနဲ့နေရာယူလာကြပြန်ပါတယ်ဒီထဲမှာဂီတနဲ့ဝင်ပြီးတော့ဆန္ဒပြတဲ့အဆိုရှင်ကတော့ပန်ဖြစ်ပါတယ
်ညီမတို့ဒီနေ့လောက်တဲ့ချိန်မှာလူငယ်တွေကလည်းအချမ်းကိုတက်ကြွရတယ်အရန်ကိုပါဝင်ကျင်ကြရတယ်သူတို့လည်းသူတို့ရဲ့ဆန္ဒတွေကိုသူတို့တက်ကြွတဲ့အင်အားသူတို့လုပ်နိုင်တဲ့ professional သူတို့ဆန္ဒထုတ်ဖော်ကျင်ကြရတယ်အဲ့ဒီချိန်မှာညီမတို့စူးစီးရလည်းအရန်လွယ်တယ်အကောင်လုံးစုပေါင်းပြီးတော့လူလို့ဖြစ်တာပ
ါအခုလောလူငယ်တွေကအစုအဖွဲ့လိုက်စိတ်ကူးမိသလိုအကြမ်းမဖက်တဲ့နေတွေနဲ့မျိုးစုံဆန္ဒပြနေကြတဲ့အပေါ်မှာညီမလူခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ကဖွင့်ဟချီးကျူးရတဲ့အထိဖြစ်ခဲ့ရပါတယ်။မြမမျိုးဆက်တဲ့လူငယ်တွေဟာစစ်အာဏာရှင်အုပ်ချုပ်ခံရတဲ့အဖြစ်ကိုမနစ်သက်ကြတာကြောင့်အခုလိုမျိုးအကြမ်းမဖက်တဲ့နေနဲ့ဆန္ဒဖော်ထုတ်နေကြသလိုသူတို့ကိုယ်တိုင်အကြမ်းဖက်ခံရမယ့်အနေရကိုလည်းမျိုးမျိုးစုံတုံးပြီးတော့ကာကွယ်နေကြတာလည်းဖြစ်ပါရဲ့ရှင်။ VOA American တဲ့ရုပ်သံနဲ့ radio ထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျွန်တော်တို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနိုင်ပါတယ်။ဒီကျွန်တော်တို့ရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့8473748.info ဆိုတဲ့ website ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOA မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ် 8473748.info ဖြစ်ပါတယ်ဒါ့အပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ် VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamischannel ဖြစ်ပါတယ်စလုံးပေါင်းက VOABURMESECHANNEL ဖြစ်ပါရင် YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Burmese လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ် Twitter မှာဆိုရင်တော့ twitter.com/voaburmese ဖြစ်ပါရင်စလုံးပေါင်းက twitter.com/voaburmese ဖြစ်ပါရင်အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ဆိုတော့ soundcloud.com/voaburmese ဖြစ်ပါရင်VOA American တန်ရုပ်တံနဲ့ရေဒီယိုထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
် VOA ကိုနားဆင်နေကြတဲ့အတွက်ကျေးဇူးပါခင်ဗျာ VOA American တန်ရဲ့အတန်းလွှင့်ချက်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေတာပါအစီအစဉ်နောက်ပိုင်းမှာလည်းအမျိုးသမီးကန္တာသိပ္ပံနဲ့ဤပညာစတဲ့အစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်အခုတခါတော့ကမ္ဘာမီဒီယာတွေမှာမြန်မာနိုင်ငံငန်းအရေးနဲ့ပတ်သက်လို့ဘာတွေထင်မြင်သုံးသပ်ရေးသားနေကြသလဲဆိုတာကိုတော့ကိုအောင်မြတ်သူကမူရင်းအပေါ်မှာပြက်ပြောပြမှာပါ
။ညရောက်ရင်စစ်တပ်နဲ့ပြည်သူအကြားအမောင်တူးအောင်မှာထိတ်တန့်ရင်ဆိုင်မှုတွေဖြစ်ပေါ် After Dark Citizens in Myanmar Gender Face Off Across Shadowy Front Lines ဆိုတဲ့ခေါင်းစဉ်နဲ့ The New Yorker သတင်းအွန်လိုင်းမှာရေးသားတဲ့ဆောင်းပါးကိုတင်ပြပေးပါမယ်။ဖေဖော်ဝါရီလ၁ရက်နေ့ကမြန်မာရက်သားစိုးရွားကိုစေအုပ်စုကအာဏာသိမ်းပြီးကတည်းကနေစဉ်ဆိုလိုပဲရန်ကုန်မြို့ကဒုတဲ့ကြီးမားတဲ့ဒီမိုကရေစီထောက်ခံသူတွေဟာပြန်လည်ခုခံတွန်းလှန်နေကြပါတယ်။ပြီးကြတဲ့တောက်ကြနေ့ကဆိုရင်လူအများဆုံးပါဝင်ခဲ့ကြပြီးတင်းချီတဲ့ဆန္ဒပြသူတွေဟာဒီမိုကရေစီရရွေးကောက်ထားတဲ့နိုဗယ်ဆုရှင်ဒေါက်တာဆန်းစုကြည်ကိုအမှုတစ်ဆွဲဆိုလိုက်တာကိုစန့်ကျင်တဲ့အနေနဲ့ရှိတဲ့ဆန္ဒပြခဲ့ကြပါတယ်။နေကဘက်မှာပြည်သူတွေဟာအာဏာသိမ်းဖို့ကြိုးတွေကိုစန့်ကျင်ဆန္ဒပြကြပြီးညဘက်မှာအင်အားကိုအသွင်တစ်မျိုးပြောင်းပြီးတုတ်ပြန်ကြပါတယ်စစ်တပ်ရဲ့ရှစ်နိုင်နောက်ပိုင်းညမထွက်ရအမိတ်ကိုအကာအကွယ်ယူပြီးရဲတွေကိုရန်ကုန်မြို့ရဲ့လမ်းကျိုးလမ်းကြားတွေအထိတက်ပြန့်ထားပြီးအတိုက်ခံနိုင်ငံရေးသမားတွေတက်ကြွလှုပ်ရှားသူတွေနဲ့စစ်တပ်ကိုအာခံသူအစိုးရဝန်ထမ်းတွေကိုဖမ်းဆီးထားတာပြီးခဲ့တဲ့ရက်ပိုင်းအတွင်းထောင်ဝန်ထမ်းအထိရောက်ရှိလာပါတယ်အခြားတစ်ဖက်မှာလည်းအာဏာသိမ်းကောင်းဆောင်မင်းအောင်လှိုင်ကပြီးခဲ့တဲ့အပတ်တောက်ကြနေ့မှာပြည်တော်စုနစ်ကိုကြိုဆိုသောအဖြစ်နိုင်ငံတော်ကအချင်းထောင်တွေကနေအချင်းသား2,300ကျော်ကိုပြန်လွှတ်ပေးခဲ့ပါတယ်။ရက်ကွက်လမ်းတော့တစ်ခုမှာကင်းစောက်နေတဲ့ရုပ်ရှင်ထုတ်လုပ်သူတူကတော့ဒါဟာစာအုပ်ဟောင်းကြီးတွေကအတိုင်ဖြစ်ပြီးအာဏာသိမ်းတဲ့အခါတိုင်းသူတို့ဒီအချိုးပဲချိုးရလို့ဆိုပါတယ်။အိမ်မီးရှို့ဖို့နဲ့ရေထဲကိုအစိတ်ခတ်ဖို့လူမိုက်တွေကိုရက်ကွက်တွေတက်ကိုပေးပို့ပြီးတော့ကျွန်တော်တို့ကိုကြောက်ရွံ့ပြီးအိမ်မရအောင်လုပ်နေတယ်လို့လည်းဆိုပါတယ်။1988နဲ့2009ခုနှစ်တွေကစစ်တပ်ကဖြိုခွဲမှုတွေကိုဘဝမှာကြုံတွေ့ခဲ့ရပြီးဒီနှစ်ချစ်သူများနေ့ရဲ့ညမှာတော့သူဟာတစ်သားကြောင်းတစ်ခုကိုကင်နာပြီးသူ့ရဲ့အင်းကပလက်ဖောင်းပေါ်မှာကင်းစောက်နေပါတယ်။ညအောင်နဲ့ဒုတ်တစ်ချောင်းနဲ့သူပါရီလုံးနေမိတယ်လေ။ဘာကြောင့်စစ်တပ်ကသူ့ကိုဒီလိုမျိုးလုပ်ဖို့တွန်းပို့ခဲ့တယ်လဲဆိုပြီးတော့လေသူ့ကိုသူမေးခွန်းနဲ့ထုတ်နေပါတယ်။ရဲတွေရောက်လာတဲ့အခါမှာတော့အိုးခွက်တွေကိုထူရိုက်အချက်ပေးကြတာမို့လမ်းတွေနဲ့လူတွေပြေးသွားပြီးအတိုက်ခံတွေကိုလည်းအချိန်မီလွတ်မြောက်သွားစေတယ်လို့ဆိုပါတယ်။တညမှာသူဟာတခြားရုပ်ရှင်သမား၈ယောက်အပါအဝင်လူ20 30လောက်ကိုသူ့ရဲ့မထင်မရှားစတူဒီယိုအခန်းလေးထဲမှာစုပြီးနေကင်းဆန္ဒပြပွဲတွေအတွက်နှီးပြဝါသစ်တွေချပါတယ်။ဒါကြောင့်နောက်တစ်ခွက်အဖြစ်ရန်ကုန်မြို့ရဲ့လမ်းနေပေါ်မှာကားတွေအစုလိုက်ပြုံလိုက်တက်ချင်အဖြစ်ရဲကားတွေကိုယင်ကြောပိတ်ဆို့စေခဲ့ပါတယ်။စိုက်ကားသမားတွေတောင်ဒါမျိုးလုပ်ဖို့စည်ရင်ပေးကြတယ်လို့လည်းဆိုပါတယ်။ည7နာရီလောက်မှာတော့တက်လက်ပိုင်းကုံကားမောင်းသူတူဟာလမ်းတော့ကအချက်ပေးစနစ်ရှိတဲ့နေရာကိုအလက်ချကင်းတောင်းယူပါတယ်။မော်တော်ကားစီးကွေတစ်ခုကိုတစ်ပင်မှာချိတ်ဆွဲထားပြီးရဲသူမဟုတ်ထောင်တွက်တွေရောက်လာရင်အဆိုပါကင်းသမားကစတီးကွေကိုရိုက်ပြီးအချက်ပေးမှဖြစ်ပါတယ်။အခုအာနာသိန်းနာဟာ1988နဲ့ကွာတယ်လို့လည်းအမြင်ဖော်လို့သူကဆိုပါတယ်။ခိုးလုံးကတရင်အချက်လက်အနည်းငယ်လောက်ပဲရကြပြီးအစုဖွဲ့တွေကလည်းတိတ်မတောက်တင်းဘူးလို့ဆိုပါတယ်။အခုကမှတော့ Facebook သုံးတဲ့လူငယ်မျိုးဆက်ဖြစ်တဲ့ Generation Z လည်းရှိနေတာမို့သူတို့ကိုအားကိုးရမယ်သူတို့ကိုထောက်ခံရမယ်လို့ပြောဆိုသွားပါတယ်။ စတူဒီယိုလေးတဲကလူငယ်အနုပညာသမားတယောက်ကတော့ဆက်အနာသိန်းနာကိုစန်းကျင်တဲ့အရက်သားတွေရဲ့အုံကြွမှုကြီးဖြစ်လာတာမို့မြန်မာဟာငကူအချိန်တုန်းကလိုစစ်တပ်ကနိုင်ငံရေးအခွင့်အထူးရယူထားတဲ့ဗိုလ်နေမြဲကြားနေမြဲအခြေအနေကိုဘယ်တော့မှပြန်ရောက်နိုင်တော့မှာမဟုတ်ပဲအဆုံးသတ်တိုက်ပွဲဝင်ဖို့ပဲရှိတော့တယ်လို့ပြောဆိုသွားတာကိုကိုးကားပြီးတော့ဆောင်းမမှဖော်ပြထားပါတယ်အပြည့်စုံတော့ www.newyorker.com မှာပတ်ရှုနိုင်ကြပါခင်ဗျာ
ကမ္ဘာမီဒီယာတွေမှာပေါ်ပြနေတဲ့မြန်မာပြည်ဆိုင်ရာသတင်းဆောင်ပါးတွေကိုမူရင်းအာမောင်မြပြက်ကိုအောင်မြတ်သူပြောပြသွားတာပါအခုကစာပြီးအပတ်စဉ်ခန္ဓာတွေကိုနားဆင်ရတော့မှာဖြစ်ပါတယ်မြန်မာနိုင်ငံမှာဖေဖော်ဝါရီ1ရက်နေ့စစ်တပ်ကအာဏာသိမ်းလိုက်ပြီးနောက်ပိုင်းသတင်းမီဒီယာသမားတွေရဲ့လွတ်လပ်စွာသတင်းရယူခွင့်နဲ့သတင်းသမားတွေရဲ့လုံခြုံရေးတိတိတသားချင်းချောက်ခံလာရနေပြီးမြန်မာသတင်းမီဒီယာကောင်စီဟာလည်းစေအုပ်ချုပ်ရေးကောင်စီရဲ့လက်ကင်တုတ်ဖြစ်လာမဲ့အလားအလာတွေတွေးလာနေရတယ်လို့မြန်မာနိုင်ငံသတင်းမီဒီယာကောင်စီအဖွဲ့ဝင်အဖြစ်ကနေလောလောလတ်လတ်နှုတ်ထွက်လိုက်တဲ့သတင်းသမားမတ်ဝေမာတိတ်ကပြောပါတယ်အာဏာသိမ်းပြီးရပိုင်းအတွင်းမှာပဲအစိုးရသတင်းဌာနတွေကလွဲလို့တခြားရုပ်သံသတင်းဌာနတွေအတော်များများပြိပင်ခံရတာကန့်သက်ခံရတာတွေရှိလာပြီးဆန္ဒပြပွဲတွေကိုသတင်းယူနေကြတဲ့သတင်းသမားတွေကိုလည်းဖမ်းဆီးရိုက်နှက်တာတွေချင်းချောက်တာတွေရှိလာပါတယ်ဒီပေါ်မှာသတင်းမီဒီယာကောင်စီအနေနဲ့တစုံတရာအကာအကွယ်ပေးနိုင်မဲ့အခြေအနေမှာမရှိသလိုလက်ရှိစစ်အုပ်ချုပ်ရေးကောင်စီနဲ့ပူးပေါင်းဆောင်ရွက်တာတွေမလုပ်ချင်တဲ့အတွက်ကောင်စီကနေနှုတ်ထွက်လိုက်ရတာဖြစ်တယ်လို့မတ်ဝီမာတင်းကပြောပါတယ်။မတ်ဝီမာတင်းကိုဆက်သွယ်မင်းမြန်ပြီးဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာမတ်ခင်ဖြူတွေးကတင်ဆက်ထားပါတယ်။
There's a path we must choose sometime. Gotta stand up and fight sometime.မဝိပါတိတ်ကြီးအခုလိုခြေပေးမြင်ရွယ်ပေးတာကျေးဇူးများကြီးတင်ပါတယ်အခုဆိုရင်ဒါမြန်မာနိုင်ငံတဝက်မှာစစ်အုပ်ချုပ်ရေးကိုဆန့်ကျင်တဲ့လက်မော်ထွဲဆန္ဒပြပွဲပြီးတော့အားကောင်းလာနေတယ်လို့ဒီစစ်အုပ်ချုပ်မှုနဲ့ပူးပေါင်းဆောင်ရွက်တာတွေမလုပ်နိုင်ဘူးလို့ဆိုပြီးတော့ဒါအစိုးရဌာနတွေကဝန်ထမ်းတွေကလည်းအလုံးမသွားဘဲနဲ့အာဏာဖီဆန်တဲ့ CDM လှုပ်ရှားမှုတွေပို့ပြီးတော့အားကောင်းလာနေတဲ့အချိန်ပေါ့နော်တစ်ချိန်တည်းမှာလည်းဒီမဝိပါတိတ်လိုသတင်းမီဒီယာသမားတွေထဲမှာဆိုရင်လည်းအာဏာသိမ်းတာကိုဆန့်ကျင်ကပ်ကွက်မှုတွေကိုပြလာကြတာတွေရှိပါတယ်အခုဆိုရင်ဒါမြန်မာနိုင်ငံသတင်းမီဒီယာကောင်စီတွေကဆိုရင်ကောင်စီဝင်တချို့နှုတ်ထွက်တယ်လို့ကြားရတယ်။မဝေမာသိန်းကိုယ်တိုင်လည်းဒီကောင်စီဝင်အဖြစ်ကနေပြီးတော့နှုတ်ထွက်စာတင်ချတယ်လို့သိရပါတယ်။ဆိုတော့အဲ့ဒီအခြေအနေလေးကိုအရင်ဆုံးနည်းနည်းလောက်ရှင်းပြပေးပါ။ဥပမာဘလို့အခြေအနေတွေကြောင့်ဘာကြောင့်နှုတ်ထွက်ခဲ့တာပါလဲ
။ဟုတ်ထွက်တာကကျွန်တော်ကိုယ်တိုင်ကလည်းဒီပါအာနာသိန်းတော်ကိုလက်မခံဘူး။မကြိုက်ဘူး။နောက်တော့ဟိုကျွန်တော်တို့အနေနဲ့ဒီကောင်စီကဘာလုပ်နိုင်မလဲပေါ့နော်။ကောင်စီကဥပဒေအခွင့်အရေးကကျွန်တော်ဘာလုပ်နိုင်မလဲဆိုတဲ့အမှားဟိုကြည့်တဲ့အခါမှာလည်းဟိုအရှိမှာတော့ကျမရဲ့စိတ်မှာကသတင်းသမားတွေအကြင်ကြီးများဖန်ဆီးခံရတာအိမ်လက်ခံရိုင်းမဲ့ခံသတင်းသမားတွေအခွင့်အရေးတွေဆုံးချုံးတာသတင်းလွတ်လပ်ခွင့်တက်ထိပါလာရင်ကျမအနေနဲ့ကောင်စီရဲ့ဥပဒေရပေးထားတဲ့ပါဝါအရာကျမတို့ကလုံးပိုင်ခွင့်ဆိုလည်းလည်းရှိခဲ့ရဆိုတော့ကျမတို့ကအဲ့မှာဟိုအတွင်းစည်းကနေဆိုကျမတို့လုံးလို့ရမယ်ဆိုရင်ရကျွန်တော်ကစောင့်စောင့်ကြည့်နေတဲ့ပေါ့ဒါပေမဲ့လက်ရှိဒီအနာသိန်းအစိုးရကနေပြီးတော့ပြန်ကြားရေးစာပို့တယ်ကျမတို့ဒီသတင်းမီဒီယာတွေကိုပေါ့ဒီစီးပွားရေးတွေထိန်းချုပ်ပေးဖို့ဆိုတဲ့ဟာမျိုးကိုစာပို့တာမျိုးရှိခဲ့တယ်နောက်တစ်ခုကဒီမင်းအောင်နိုင်ကနေပြီးတော့ဒီသတင်းမီဒီယာကောင်စီကိုတွန်းမနိုင်အဖြစ်အနေနဲ့လို့အနေနဲ့ဟိုသဘောထားတယ်ပြီးရင်လည်းကောင်စီကနေတစ်ဆင့်သတင်းသမီးရသမားရဲ့ကျင့်ဝတ်တွေကိုထိန်းချုပ်သွားမယ်ဆိုတဲ့ဟာမျိုးပြောတဲ့ဟာမှာသမားအနေနဲ့လက်မခံနိုင်ဘူးကောင်စီအနေနဲ့ရည်တည်ချက်ကအကျပ်တကရည်တည်ဖို့လိုတယ်နောက်တော့တည်နှမားတွေရဲ့ဘလူအချက်တွေကိုပဲကျွန်တော်ကလောက်လို့မယ်ဘလူအရာတွေကိုကျွန်တော်ပေါ်ဆောင်ချက်မရှိဘူးဆိုတဲ့ဟာမျိုးနဲ့ကျွန်မကအကောင့်စီရဲ့သဘောထားရည်တည်ချက်ကိုပြည့်ပြတ်တကသိချင်တယ်အဲ့လိုအတွက်လည်းရှိရည်တည်မှာကျွန်မကောင့်စီကိုကောင့်စီရည်တည်ချက်ကဘာလဲဆိုတော့ကျွန်မစာနဲ့ကောင့်စီကိုလည်းအကုန်လုံးမေးရတယ်ဒါပေမဲ့ဟိုအဲ့ပေါ်မှာသဘောတရားဖြေကြားတာမျိုးပေါ့နော်ဒီအများကြီးဖြေကြားတာမျိုးမရှိဘူးဆိုတော့ကောင့်စီရည်တည်ချက်ကိုရှင်းရှင်းလင်းလင်းမဖြစ်သေးဘူးဒီကျွန်မအနေနဲ့လုံလောက်တဲ့ရည်တည်ချက်မျိုးမရှိဘူးဒီကျွန်မနားလဲတယ်ဒါတော့ရှေ့ဆက်မှာလည်းတည်နှသမားတွေရဲ့လုံခြုံရေးဖြစ်စေ၊ဒရင်ရိုက်ပိုင်ခွင့်နဲ့ပတ်သက်ပြီးဖြစ်စေရှေ့ဆက်မှာလည်းကျွန်တော်တို့ကကောင်စီဝင်တဦးအနေနဲ့တော့ကျွန်တော်တို့ကုညီနိုင်ခွင့်အခွင့်အလမ်းဆိုတာမရှိနိုင်ဘူး။အဲ့ဒါကြောင့်မို့ကျွန်တော်အများဆုံးအခုဒီလှုပ်ထွက်ဖို့ဆိုတာကျွန်တော်ပုံပြီးခရိုင်ကမှဆုံးဖြတ်လိုက်တာပေါ့နော်မ
။ဆိုတော့မဝင်မှာတင်ရတော့အခုဒီကောင်စီကနေပြီးတော့နှုတ်ထွက်စာတင်ထားတယ်။ဆိုတော့တခြားကုလို့ပဲအယူဆရှိပြီးတော့နှုတ်ထွက်သူတွေရောရှိပါသလားရှင့်။ပြီးတော့ဒီပုတ်ထူးနေတော့ကလည်းဒီသတင်းမီဒီယာကောင်စီမှာစုံညီစည်းဝေးလုပ်တယ်လို့ကြားရပါတယ်ဒီစည်းဝေးကရောအခုကိစ္စနဲ့ဆိုင်ပါသလားမဝေမာတင်ရောဒီစည်းဝေးကိုတက်ဖြစ်ခဲ့ပါလားရှင
့်တက်တယ်အမဟိုဟာစုံညီအစည်းအဝေးပေါ့စုံညီအရေးပေါ့အစည်းအဝေးလုပ်တယ်လုတ်ပြီးတော့အဓိကတော့ဟိုပါဘောဒီကောင်စီဝင်တွေအားလုံးရဲ့သဘောထားအမေးရေပေါ့နော်တူချင်းသဘောထားပေါ့နော်အဲ့ဒီမှာတော့အပြန်အလှန်တူချင်းဘာကြောင့်ရှိတဲ့နဲ့ဘာကြောင့် ထမယ်ဆိုတဲ့ဟာကြီးပေါ့နော်တူချင်းပြောကြရပေါ့ပြောကြရနဲ့အားလုံးရဲ့သဘောထားယူပြီးတော့တချို့လဲစက်ပြီးကောင်းစီမှာရှိနေတဲ့လူရှိမယ်အဲအမှထွက်လိုက်တဲ့လူတွေလည်းရှိတယ်ပေါ့နော်ဟိုတစုံတစ်ခုထပ်ပြီးတော့အဲ့ဒါပေါ်မှာဆုံးဖြတ်တာပါညာတော့မရှိအထက်မှာတော့ဟိုဒီစီဝေးမှာတော့ထွက်ကြမယ်ဆိုတဲ့ဟာလို့အားဖြင့်တရားဝင်ပြောကြရပေါ့နော်ပြောကြရတဲ့အမှစုစုပေါင်းတော့အခုဒီမှာဒီတရားတော့ဒီ14ယောက်ပေါ့နော်ထွက်လိုက်တာပေါ့နော်
နောက်အဖြစ်ထွက်မယ်ပြောကြတယ်ဆိုတော့ဒီနောက်ပိုင်းတရားဝင်ထွက်စာတင်တဲ့အပိုင်းတော့ရှိဦးမှာပေါ့နော
်အခုလောလောဆယ်ဒီနေ့ချင်းကျွန်မတိကြတော့၅ဦးရှိတယ်ပေါ့နော်ဓာတ်ရိုက်ပြည့်ရဲ့ဟိုအဖွဲ့စည်းပေါ့နော်အောက်စီရုံးအဖွဲ့ကိုဟိုတခြားနည်းလမ်းလေးနဲ့ပြည့်ပူတာမျိုးရှိရဲ့မရှိကြတော့ကျွန်မသိတာအဲ့ဒါမသိကျွန်မသိတာတော့လောလောဆယ်တရားဝင်စာနဲ့ဟိုအကြောင်းကြားပြီးပြည့်ပူထားတော့၅ဦးရှိတယ်ပေါ့နော
်ဒါကတရားဝင်စာတင်ထားတဲ့သူတွေပေါ့နော်ဆိုတော့ဆလုံးကပြောတယ်ဒီနောက်အဖြစ်နှုတ်ထွက်မယ်လို့ပြောထားတဲ့သူတွေအရေးအတွက်ရဆိုရင်ကတော့ဒါကကောင်းစီဝင်အများစုနှုတ်ထွက်တဲ့သဘောပေါ့နော်
စုစုပေါင်းတမလို့26ယောက်ပေါ့နော်30မှာကြပြာအစုခွဲရတယောက်ကအစားရမပါဘူးနောက်တယောက်ကမတ်တူစာပေါ့နော်မတ်တူစာထွက်သွားပြီးအရင်နဲ့ထွက်သွားပြီးဆိုတော့28ယောက်ကျန်တယ်28ယောက်ကအဲ့တော့ဟိုသေဆုံးသွားရင်2ယောက်ရှိပေါ့နော်ဒေါက်တာမြင့်မောင်မောင်နဲ့ကောင်းစီဝင်နဲ့နောက်တော့ဥက္ကဋ္ဌဦးဝန်ကြီးရှိတယ်ဆိုတော့အဲ့ဒါဆိုစုစုပေါင်းကျန်တာ26ယောက်ပေါ့26ယောက်မှာအခုပေါ့ထွက်မယ်ဆိုပြီးတော့စုအားဖြင့်ဒီမှာဆင်းနေကြတယ်ဟိုတချို့လဲစာရီတင်ပြီးပေါ့နော်အဲ့ဟာကအခု14ယောက်လောက်ရှိရဲဆိုတော့အဲ့မှာလေမြန်မာလေးဆိုကျန်တဲ့ဟာတော့ဒီမှာထက်လည်းဟို12ယောက်လောက်ပေါ့ကျန်တဲ့လူတွေကတချို့အစည်းအဝေးလဲဒီနေ့မပါကြဘူးပေါ့နော်တချို့လူတွေကမပါကြတော့အဲ့လူတွေသဘောထားတော့ဒီနေ့မှမဆွေးနွေးဖြစ်ဘူးပေါ့ဟုတ်အများစုကတော့လက်ရှိဒီအာနာလိန်ကောင်စီနဲ့ပေါ့နော်ဆက်ပြီးတော့မလုံချင်တာသတင်းသမားတွေရဲ့အခွင့်အရေးကိုဆက်ပြီးတော့လုံနိုင်မဲ့အမျိုးပေါ့နော်မမြင်တော့တဲ့အတွက်ဆက်ပြီးမလုံနိုင်တော့ဘူးဆိုလို့ပြောထွက်တယ်ပေါ့နော်
ဒီလိုနှုတ်ထွက်တဲ့သူတွေရှိတယ်လို့ဆက်ပြီးတော့ကြံနေတဲ့သူတွေကလည်းရှိကြရဲဆိုတော့ဒီသတင်းမီဒီယာကောက်စီအနေနဲ့ဘယ်လိုပုံစံနဲ့ဆက်ပြီးတော့ရှိသွားမှာလဲရှင့်ဆက်ရှိနေတဲ့သူတွေရဲ့သဘောထားကရောဘယ်လိုရှိပါလဲ
ဟိုတခုဆွေးနွေးတဲ့နေရာမှာတော့ဒီအဖွဲ့အစည်းကရှိကြတယ်ဘာဖြစ်လို့ရှိဆက်ပြီးရှိတယ်လဲဆိုတော့ဒီသတင်းသမားတွေအခွင့်အရေးဖြစ်စေသတင်းသမားတွေကိုအကောက်အွယ်ပေးဖို့ဖြစ်စေဒီဖွဲ့ကဆက်ပြီးတော့တွားနေဖို့လိုတယ်ဒီပေါ့အတွင်းစည်းကနေပြီးတော့ဟိုကိုလိုချင်တဲ့ဟာကိုစောင့်ဆောင်နေဖို့လိုတယ်ဆိုတဲ့ဟာမျိုးယူတီတမင်းနဲ့ဆွေးနွေးနေတဲ့လူတွေလည်းရှိတယ်အဲ့လိုမျိုးဟာမျိုးဟိုကျွန်တော်တို့အနေနဲ့တော့ဒါဆက်ပြီးတော့တွားနိုင်တဲ့အနေအထားမျိုးပါမှပြောလင်းစရာပါမှမရှိဘူးမရှိတဲ့အတွက်ကျွန်တော်တို့ထွက်မယ်ကျမတို့အစ်မရဲ့ထွက်မယ်ဆိုတဲ့ဆုံးဖြတ်ချက်ကအဲ့ဒါမှဆက်ပြီးကြောင်းလဲမှာမဟုတ်ဘူးအဲ့ဒါတမကျန်တဲ့လူတွေကတော့ကျန်တဲ့တင်းကျူးစီရဲ့သဘောထားဆုံးဖြတ်ချက်အတိုင်းပဲဟောဖြစ်ပါဆိုပြီးကျမတို့ပြောတယ်ပေါ့တချို့အရင်တော့ဒီအခွဲတစ်ခုလုံးကိုဟိုထွက်တာမျိုးဟောပေါ့လက်မခံဘူးဆိုတဲ့အစွန်းနဲ့တက်မျိုးလည်းရှိတယ်ဒါပေမဲ့ကျမတို့ကဒါကျမတို့ရဲ့ဟောတူးကျူးစီရဲ့ဆုံးဖြတ်ချက်ဖြစ်တယ်အဲ့ဒါကိုလေ့လာပြီးတော့ကျမတို့ကတော့ဥပဒေအရလည်းဒါပေးထားပြီးသားကျမတို့ထွက်ခွင့်ရှိတယ်ဘယ်သူမှဒီအပေါ်မှာမထွက်ပါနဲ့လို့တားပိုင်ခွင့်လည်းမရှိဘူးပေါ့တော့ဥပဒေအရပေးထားပြီးသားဖြစ်တယ်ဆိုတော့အဲ့ရက်ဒီကျန်တဲ့ကျမတို့ကကျမတို့အဲ့ဒါပြောပြီးထွက်တယ်ပေါ့နော်
ဒီတိုင်းဆိုရင်ဒီကောင်စီဝင်အများစုကလည်းထွက်မယ်လို့ပြောထားကြတယ်ဆိုရကကြတော့ဒီကောင်စီအနေနဲ့ရှေ့ဆက်ဘယ်လိုရှိသွားမယ်အခြေအနေပါလဲရှင
့်ကောင်စီမှာကလက်ရှိမှာကျမတို့ကဥပဒေအရာကောအခုလက်ရှိမှာအာဏာသိမ်းကောင်စီကနေဥပဒေတွေကိုစိတ်ကြလို့တလို့ပြန်လဲလို့တလို့ပြဋ္ဌာန်းနိုင်လဲပယ်ဖြတ်နိုင်လဲအာဏာလဲသူ့မှာရှိပြီးသားဖြစ်တဲ့အတွက်အခုလက်ရှိပေါ့နော်ဒီမပြည့်စုံလို့ပြောတဲ့ဗတိမီဒီယာဥပဒေအောင်ပြင်ဆင်လာနိုင်လဲအဲကြတော့အခုကောင်စီကအခုအများစုထွက်တယ်ရှိနေတဲ့လူဦးရေနဲ့ဒီနောက်ထပ်အခုကြံမာကတော်တော်ကြီးနည်းတယ်နည်းတယ်ဆိုတော့ကျမတို့ဥပဒေအရဆိုရင်ကောင်စီဝင်15ဦးအောက်ရောက်သွားပြီဆိုရင်တော့တစ်နှစ်လအတွင်းမှာပြန်ရွေးချယ်ရမယ်ပေါ့နော်ဟိုဖြစ်လာနိုင်တာကအတူညာကျမတို့အခုလိုမျိုးဒီ14ယောက်လုံးမှာထပ်မယ်ဆိုရင်တကယ်ကြံမာက12ယောက်ပဲလောလောဆယ်ရှိမယ်ပေါ့နော်12ယောက်ပဲရှိမယ်ဆိုရင်ဥပဒေလက်ရှိဥပဒေအရဆိုရင်တော့ဒီဟာကိုပြန်ပြီးတွင်ရေပေါက်တင်ရောက်မယ်အနေအထားမျိုးရှိရဲ့ဆိုတော့အဲ့လိုမျိုးဆိုရင်ကျမတို့ကဟိုထပ်ပြီးဥပဒေကြီးပြန်ပြီးပြင်ဆင်လာနိုင်တဲ့အနေအထားမျိုးလည်းကျမတို့တွေ့ရတယ်အဲ့လိုမျိုးဆိုရင်လိုတလို့ပြင်ဆင်လာရင်ကောင်စီကလည်းနောက်ထပ်တခြားလူတွေလည်းထပ်ရောက်လာနိုင်တယ်တခြားလူတွေဆိုတော့ကျမတို့တကယ်သတင်းသမားတွေရဲ့အခွင့်အရေးတွေသတင်းသမားတွေရဲ့ဟိုလုံခြုံမှုတွေအကောက်အွယ်ပေးနိုင်တဲ့လူတွေဟုတ်ချင်မှလည်းဟုတ်နိုင်မယ်အဲ့လိုမျိုးလူတွေထပ်ရောက်လာပြီဆိုတော့ဟိုသိကြတဲ့ဟိုဟာကျမတို့ကောင်စီကလက်ရှိအာဏာသိမ်းကောင်စီရဲ့ဟိုလက်ကင်တုပ်ကိုယ်တော်မအာနာတင်းကောင်စီကအကောင့်တွေပေါ်စေချင်တဲ့ဟာမျိုးတွေဖြစ်လာမယ်။လက်ရှိဥပဒေကလည်းမပြည့်စုံဘူး။ဒါပေမဲ့အဲ့ထက်ပိုပြီးဆိုးရွားတဲ့ဥပဒေဖြစ်လာမယ်ဆိုတော့ကောင်စီကဘာမှတရင်သမားတွေအခွင့်အရေးတို့တရင်သမားတွေကာကွယ်စောင့်ရှောက်ခွင့်တို့ဘာမှလုပ်နိုင်မဲ့အနေအထားမျိုးကိုမတွေ့ရတော့ဘူးပေါ့နော်။ရှေ့ဆောင်မှာအဲ့လိုမျိုးပဲဆက်ရှိတာနိုင်တဲ့အနေအထားမျိုးကိုတွေ့နေရတယ်ပေါ့။
ဆိုတော့ဒီစိတ်အုပ်ချုပ်မှုသာဆက်ရှိနေမယ်ဆိုရင်တော့ဒီရှေ့လျှောက်သတင်းမီဒီယာရဲ့လွတ်လပ်ခွင့်သတင်းသမားတွေရဲ့လုံခြုံရေးနဲ့ပတ်သက်လို့ပေါ့နော်ဘယ်လောက်ထိများဆိုးလာနိုင်ွယ်ရှိနေပါလဲ
ဒီကျမတို့အခုမြေကြီးလားအခြေအနေလေးကြည့်ကြည့်ဟိုမန်လေးအခြေအနေလေးကြည့်ကြည့်အခုတောင်ဆောက်ဖြစ်နေတဲ့အခြေအနေမှာသတင်းသမားတွေရိုက်လက်တဲ့ဖန်ဆီးရဲ့ရှိတယ်နောက်တော့တချို့မီဒီယာတွေ เองชาวเฮียมันนอกเสียดายสิ่งนั้นทุกส่วนมีอะไรมาเลยบ่นอดขับยี่เดียวเนี่ยสิ่งนั้นคือแล้วที่เช่นนี้อยู่จีจีอาเป็นปีจาราเรามีอะไรที่จะปูพื้นมาสว่าทำยังไงเช่นนั้นสิ่งนี้คือแล้วที่เช่นนี้อยู่จีจีอาเป็นปีจาราเรามีอะไรที่จะปูพื้นมาสว่าทำยังไงเช่นนั้นสิ่งนี้คือแล้วที่เช่นนี้อยู่จีจีอาเป็นปีจาราเรามีอะไรที่จะปูพื้นมาสว่าทำยังไงเช่นนั้นสิ่งนี้คือแล้วที่เช่นนี้อยู่จีจีอาเป็นปีจาราเรามีอะไรที่จะปูพื้นมาสว่าทำยังไ ရနိုင်တယ်ဖန်ဆီးခံရနိုင်တယ်အနေအထားမျိုးကြီးရှိတယ်ဆိုတော့ရှေ့ဆောင်မှာတရေလောလောက်ခွဲဆိုတော့ပို့ပြီးတော့အဖြေပေးတဲ့ဟိုပို့ပြီးရောနေသွားဖို့ပဲဒီမှာအလားလားမြင်တယ်အဲဒီများစီအခုလက်ရှိအနာဂတ်ကောင်စီကမရှိတော့ဘဲနဲ့နောက်ထပ်ဒီမိုကရေစီအစိုးရဖြစ်လာရင်တော့မပြောတတ်ဘူးဒီသူကာလမှာတော့ပြည်သမားတွေကဖိနှိပ်ခံရမယ်ဖန်ဆီးခံရမယ်ဒီမီဒီယာတွေအပိတ်ခံရမယ်ချိန်ချောက်ခံရမယ်အဲ့ဒီမီလို့ဆိုလဲတရားစွဲခံရမယ်ဆိုတာဒါဒီအလားအလာတွေကလုံးဝသုံးသပ်လို့ရတဲ့အခြေအနေမျိုးဖြစ်နေပြီပေါ့နော်
ဟုတ်ကဲ့ပါနောက်ဝင်ပါတင်ပြီးပြည်သူများချင်ပါရယ
်အမျိုးသမီးကန္တာကိုနားဆင်ခဲ့ရတာပါခင်ဗျာအခုတခါတော့တူတာဆိုလင်အမေရိကန်တခွင်အစီအစဉ်ဖြစ်ပါတယ်သမဂျိုးဘိုင်ဒန်ရဲ့လူဝင်မှုကြီးကြပ်ရေးမူဝါဒအပြောင်းလဲအကောင့်တဲပေါ်လာမဲ့အချိန်နေသမရာဟောင်းဒေါ်နယ်ထရမ့်ရဲ့အနာဂတ်နိုင်ငံရေးအခန်းကဏ္ဍအစရာတွေကိုကိုအောင်ကစူးစိတင်ပြထားပါတယ
်ဒုက္ခသည်နဲ့ပတ်သက်ပြီးတော့ပြည်ပေါင်းတဲ့မူဝါဒကန့်ဆွဲထားတဲ့ဒီမိုကရက်သမရာဂျိုးဘိုင်ဒန်အာဏာရပြီဆိုတာနဲ့ကမ္ဘာတဝန်းကဒုက္ခသည်တွေဖို့အမေရိကန်ပြည်အစုမှာအခြေချနေထိုင်နိုင်ဖို့လမ်းပွင့်လာပါတယ်ဆိုမာလီယာနိုင်ငံသားအီဘရာဟန်ဟာစစ်ပွဲပြိပခါတွေဖြစ်ပွားနေတဲ့မိုဂါဒီရှုမြို့တော်ကနေ2004ခုနှစ်မှာထွက်ပြေးခဲ့ပြီးတော့ဒုက္ခသည်ဖြစ်လာတာပါ2019ခုနှစ်အစောပိုင်းမှာတော့သူနဲ့မိသားစုဟာအမေရိကန်မှာအခြေချနေထိုင်ဖို့အခွင့်အရေးရရှိခဲ့ပါတယ်ကန်ဆိုးမိုးမောင်ကြာခဲ့တာကတော့အဲ့ဒီအချိန်မှာသမ္မတဒေါ်နယ်ထရမ့်မှာဆိုမာလီယာလိုမွတ်စလင်နိုင်ငံတချို့ကသူတွေအမေရိကန်ပြည်ထောင်စုကိုလာရောက်ခွင့်ပိတ်ပင်လိုက်တာပါအဗ်ဒါရီဇက်နော်အီဘရာဟမ်ကအခုလိုပြောပါတယ
်ဟာဒါနခုလေးနီချပ်က
ီအင်တာဗျူးဖြစ်ဆိုတာအောင်မြင်ခဲ့သလိုဂျမားကြီးနဲ့တခြားစစ်ရေးကိစ္စအားလုံးပြီးစီးချိန်ဂျမားအရင်သမရကခင်းတော်လာခွင့်ပိတ်ပင်လိုက်တာကြောင့်ဒီမှာ၄နှစ်လောက်အချိန်ကုန်သွားပါတယ်အဲ့ဒီမတိုင်ခင်ကဒီမနီလာ၁၀နှစ်လောက်ရှိပြီဆိုတော့မကြခင်အခြေချနေထိုင်ခွင့်ရမယ်လို့ပဲမျှော်လင့်မိပါတယ်လို့သူကပြောပါတယ်အခုခါမှာတော့သမ္မတဂျိုးဘိုင်ဒန်ကခီးတော်လာခွင့်တာမြင့်ချက်ပြန်ရုပ်သိမ်းလိုက်တယ်လို့ဒုက္ခသည်လက်ခံဖို့မူဝါဒတွေလည်းပြန်ပြောင်းလဲလိုက်ပါတယ်။အော်တိုဘာလကဆက်လို့တနှစ်ကိုဒုက္ခသည်3,200ခွဲလက်ခံသွားမှာဖြစ်ပြီးအရင်သမ္မတထရမ့်လက်ထက်ကတော့1,000ခွဲသာလက်ခံခဲ့တာပါ။သမ္မတဂျိုးဘိုင်ဒန်ကထိခိုက်ခဲ့တဲ့ဒဏ္ဍာရီချက်တွေကိုပြန်ကုစားဖို့အချိန်ယူရမယ်လို့လည်းပြောထားတာပါ။ဒါ့အပြင်ကာယောဂါကာလဖြစ်တာကြောင့်အခက်အခဲတချို့ရရှိနေမှာဖြစ်ကြောင်းသုံးသပ်သူတွေကထောက်ပြကြပါရယ် UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာပြည်လည်နေရာချထားရေးအဖွဲ့ပြောခွင့်ရခရစ္စတိုဖာဘိုယန်ကအခုလိုပြောပါရယ်
There will be a number of challenges including on the funding
ဝန်ထမ်းနာရေးရမုံငွေချမှတ်ရေးဆရာတွေကိုဆောင်ရွက်ရမယ်အပြင်ဒါတွေပြီးမြောက်အောင်အလုပ်လည်းပတ်နေအောင်လုပ်ရပါမယ်အကြီးမားဆုံးအခက်အခဲဒါမှမဟုတ်အကြီးမားဆုံးအခက်အခဲတစ်ခုလည်းဖြစ်အမေရိကန်ဆိုရအဖွဲ့ကဒေသစောင့်ကြည့်နေတဲ့ကိစ္စကတော့ကိုဗစ်ကရောဂါပါလို့သူကပြောသွားတာပါအမေရိကမှာလာရောက်ချေချနေထိုင်တဲ့သူတွေနဲ့ပတ်သက်ပြီးတော့အဓိကစိုးရိမ်တာကတော့လုံခြုံရေးအပိုင်းမှာဒါပေမဲ့လည်းဒီလိုစိုးရိမ်ကြကြမှုတွေကကျိုးကျောင်းမစီလျော်ဘူးလို့ဆိုရတယ်။ဒုက္ခသည်တွေချထားရေးအဖွဲ့ The Lutheran Immigration and Refugee Service အကြီးအကဲ Chris Omara က
There is this claim which isn't actually true.
ဒုက္ခသည်တွေဟာရာဇဝတ်မှုကျူးလွန်သူတွေအကြမ်းဖက်သမားတွေလို့ဆက်ဆွဲပြောဆိုနေတာတွေကမမှန်ပါဘူး။အမှန်ကတော့သူတို့တွေဟာအမေရိကမှာမွေးတဲ့သူတွေတက်တောင်းပြစ်မှုကျူးလွန်မဲ့အခြေအနေနေပါပါတယ်လို့သူကပြောပါတယ်။ဒါပေမဲ့လည်းထရမ့်ရဲ့မူဝါဒကိုထောက်ခံသူတွေကတော့အမေရိကန်ပြည်ထောင်စုအပေါ်အနေအမပြုနိုင်ဖို့ဒုက္ခသည်တွေကိုပိုဆစ်ဆစ်တယ်လို့ဆိုပါတယ်။မူဝါဒရေးအကြံပေးအဖွဲ့ Heritage Foundation ကနိုင်ငံရေးသုံးသပ်သူ Laura Rees ကအခုလိုပြောပါတယ်။
There was a review of the vetting program at the beginning of the
term. ဆူရလက်ထက်အစာပိုင်းကကျင်းသုံးခဲ့တဲ့စုံစမ်းစစ်ဆေးဆိုင်ရာအစီအစဉ်တစ်ခုကိုနှစ်ကာလတချို့ခြားပြီးတော့ကျင်းသုံးမှုလိုပါတယ်။သူချမှတ်ထားတဲ့ဆိုတာနဲ့ပဲလေးလေးရှုဖို့မသင့်တော့ပါဘူးလို့သူကပြောပါတယ်။ဒီလိုချိန်နှင်းအောင်မှာပဲအီရန်ဟန်လဒုက္ခသည်တွေကတော့မရေရာတဲ့အနာဂတ်နဲ့နေထိုင်နေရတဲ့ဘဝမှာအပြောင်းလဲဖြစ်လာဖို့လိုလားနေပြီးဒုက္ခသည်ကူညီရေးအဖွဲ့တွေကလည်းဒုက္ခသည်ပြည်လည်နေရခြားထားရေးအတွက်စတင်ပြင်ဆင်နေကြပြီဖြစ်ကြောင်းပြောပါတယ်ခင်ဗျာ။ New Jersey ပြည်နယ် Atlantic City မှာတစ်ချိန်လုံးကကျော်ကြာခဲ့တဲ့ Trump Plaza Hotel နဲ့ Casino အဆောက်အုံကိုဗုဒ္ဓဟူးနေ့ကဖြိုချလိုက်ပါတယ်။ Trump စီးပွားရေး Empire ထဲမှာတစ်ချိန်ကခဏတာလူကြိုက်များခဲ့တဲ့ Casino လုပ်ငန်းဟာ2014ခုနှစ်ပြည်လဲရချိန်မှာတော့တိတ်နာမည်မကောင်းလှပါဘူး။စီးပွားရေးလုပ်ငန်းဘက်မှာအခုလိုအခြေအနေတွေရင်ဆိုင်နေရပေမဲ့ Donald Trump ရဲ့နိုင်ငံရေးအခက်ခဲတာကတော့ဆက်ပြီးတော့ရှင်သန်နေသေးပါအင်္ဂါနေ့ရုံက Republican Party တွင်ဩဇာကြီးမားတဲ့အထက်လွှတ်တော်အမတ် Mitch McConnell ကိုသူကဝေဖန်တိုက်ခိုက်ပါတယ်။ဇန်နဝါရီ6ရက်လွှတ်တော်ဝင်စည်းခဲ့တဲ့ PN နဲ့ပတ်သက်လို့ McConnell က Trump ကိုပြစ်တင်ဝေဖန်ခဲ့မှုပါတယ်။ Mitch McConnell က
President Trump is practically and morally
Donald Trump မှာကျင့်ဝတ်အရာရောလက်တွေ့ကျကျပါဒီလိုဖြစ်အောင်လုပ်ဆောင်ရကြောင်းတာဝန်ခံရပါမယ်လို့သူကပြောသွားတာပါ။ပါတီခေါင်းဆောင်တွေအခုလိုသဘောထားမတိုက်ဆိုင်တာကြောင့်မက်ကောနဲကိုထောက်ခံသူအထက်လွှတ်တော်အမတ်တွေအနေနဲ့လာမယ့်ရွေးကောက်ပွဲမှာအနိုင်ရလိမ့်မှာမဟုတ်ဘူးဆိုပြီးတော့ထရမ့်ကကြေညာချက်ထုတ်ချင်းချောက်ခဲ့ပါတယ်ပါတီကိုယ်စားလှယ်တွေနဲ့ရှင်ပြန်ရွေးခံမဲ့လက်ရဆုံးသမားတွေကိုသူထောက်ခံမယ်ဆိုပြီးတော့လည်းပြောခဲ့ပါတယ်ထရမ့်ရဲ့အကြံပေးဂျေဆင်မီလာကအခုလိုပြောပါတယ်
The main goal with that is to make sure that the 75 million
ဒီကရွေးချယ်ကတော့သမားကနိုင်ငံရေးခန့်ခန့်တယ်မှာတက်တက်ချွတ်ချွတ်ပါဝင်နေစေဖြစ်ပြီးအမေရိကန်ကသာသမားဆိုတဲ့သူ့ရဲ့ကျွေးကြံပုံပေါ်အထောက်ခံပေးမယ်တွေကိုစုစည်းမိရေဆိုတော့သမားချက်ကိုထောက်ခံပေးခဲ့ရတဲ့85လမ်းရှိတဲ့လူလူအနေနဲ့သိဖို့ပ
ါထရမ့်ဘော်တရားစွဲဆိုတော်ကိုထောက်ခံတဲ့အထက်လွှတ်တော် Republican အမတ်9ယောက်ဟာလည်းပြစ်တင်ဝေဖန်မှုတွေနဲ့ရင်ဆိုင်နေရပြီးတော့ပါတီကလည်းသူတို့ပေါ်ရှုံချခဲ့ပါတယ် Republican Accountability Project ညွှန်ကြားမှု Olivia Troy က
The Republican Party is party of Trump and unfortunately you had the
Republican Party ဟာ Trump Party ဖြစ်နေပါပြီ။ကံမကောင်းအကြောင်းမလားဆိုတော့လည်းအလဲအလဲသဘောထားကင်ဆယ်သူတွေလက်ရဇွန်သမားတွေရှိနေတာကြောင့်အခုအခါမှာဘသူကိုထောက်ခံမလဲဆိုတာစဉ်းစားကြက်နေတဲ့အချိန်မှလို့သူကပြောသွားတာပါ။ Letlock ကောက်ယူတဲ့စစ်တမ်းတစ်ခုမှာတော့ Republican 85ရာခိုင်နှုန်းက Trump ဟာနိုင်ငံရေးခန့်ကဏ္ဍမှာဦးဆောင်မှုနေရာကနေပါဝင်တာကိုမြင်တွေ့လိုကြတယ်လို့ဆိုပါတယ်
။ We love you.We will be back in some form.
ထမ်ကတော့နိုင်ငံရေးမှာပြန်ပါလာဖို့ပြောထားပြီးသားပါ။ဒါပေမဲ့လည်းကွန်ဂရက်စ်လွှတ်တော်ကိုဝင်စီးခဲ့တဲ့ဖြစ်အပါအဝင်အငင်းပွားပွဲတန်တရားရှိစရာအခွန်ကိစ္စရက်တွေအာမခံလေးလည်မှုတွေရှိနေတာကြောင့်သူ့နိုင်ငံရေးအခန်းကဏ္ဍအနာဂတ်မှာဘယ်လိုရှိလာနိုင်မလဲဆိုတာကတော့စောင့်ကြည့်ရမှာပါခင်ဗျာ။ရုပ်မြင်သံကြားအစီအစဉ်တွေထုတ်လွှင့်ခဲ့ပြီးတဲ့ American သမ္မတဟောင်းဒေါ်နယ်ထရမ့်သူအနာရလာပြီးတဲ့နောက်ပိုင်းကာလတွေမှာနိုင်ငံရေးနဲ့ဖြောပြေးရေးအကြာခြားနှံ့မှုဟာသိမ့်မရှိတော့သလောက်ဖြစ်လာပါဗျ။ဖြောပြေးရေးကဏ္ဍတွေမှာလည်းနိုင်ငံရေးရာကိစ္စရပ်တွေပါဝင်လာပြီးတော့ American လူထုဟာကိုယ်နိုင်ငံရေးအယူဆနဲ့ကိုက်ညီတာတွေကိုပဲရွေးချယ်ကြည့်ရှုလာကြတာပါ။နိုင်ငံ Hayden Page တို့ညီကိုနှစ်ဦးဟာမိုင်းနှာထောင်နီးပါးအကွာမှာနေကြပြီးတော့အဝေးမှာကြောင်းတက်နေတဲ့နေအင်္ဂလန်ရောက်လာတဲ့အခါမှာတော့ညီကိုနှစ်ယောက်ကြာနိုင်ငံရေးအမြင်ဟာအတော်လေးကွာခြားနေတာကိုတွေ့လိုက်ရပါတယ်။ Hayden ဟာ Texas နည်းပညာကုမ္ပဏီတစ်ခုမှာမန်နေဂျာပါ
။ We got into an argument about politics.
နိုင်ငံရေးနဲ့ပတ်သက်ပြီးတော့အကြီးအကျယ်ညှိကုန်ကြပါတယ်။အဲ့ဒီအချိန်မှာတိလိုက်တာကသူဟာကျွန်တော်တို့လိုမဟုတ်ဘူးဆိုတာပါလို့ပြောသွားတာပါ။နိုင်ငံရေးရပြည်မြင့်ထန်တဲ့သဘောထားတွေကွဲလွဲမှုကနေလူတွေရဲ့စိတ်ပန်းဖြစ်စရာနာဆင်ကြည့်ရှုလို့ရတဲ့အစီအစဉ်လေးပေါ်မှာလည်းတက်ရောက်မှုရှိလာတာပါဒီမိုကရက်တူဖြစ်တဲ့ Nate ကတချင်းနားထောင်တဲ့အခါမှာတော့သူ့စိတ်သဘောထားနဲ့ကိုက်ညီတဲ့အကြောင်းအရာတွေပါဝင်တာတွေကိုပဲရွေးချယ်နားထောင်တယ်လို့ဆိုပါတယ
် I don't necessarily seek out artists because of their political leaning but I
think နားချင်နေမှာဘလို့နိုင်ငံရေးယူဆတွေရှိတယ်ဆိုတာကိုလိုက်ကြည့်မနေပေမဲ့ကိုနားထောင်တဲ့တချင်းမှာဘလို့သတင်းစကားမျိုးနိုင်ငံရေးယူဆမျိုးပါဝင်နေဆိုတာကိုတော့သတိထားကြည့်မိပါတယ်လို့သူကပြောသွားတာပါHollywood ကထုတ်လွှင်တဲ့ရုပ်မြင်သံကြားအစီအစဉ်တွေမှာလည်းနိုင်ငံရေးအခြေခံအကြောင်းအရာတွေထည့်သွင်းထားတာကိုတွေ့ရမှာပါ။ဒါပြင်အားကစားကဏ္ဍမှာဆိုရင်လည်းနိုင်ငံရေးတွေရုံထောက်ပါဝင်နေတာပါ။နိုင်ငံရေးနဲ့ပတ်သက်လို့သဘောထားကွဲလွဲမှုတွေအကြောင်းတချို့ကလည်းနိုင်ငံရေးနဲ့ပတ်သက်ပြီးတော့စိတ်ကုန်နေလို့ပြောကြပေမဲ့သူတို့ရွေးချယ်ကြည့်ရှုတဲ့အစီအစဉ်တွေကနေကိုယ့်ရည်တည်ချက်အပေါ်အခိုင်အမာဆက်ရည်တည်ဖို့အားဖြစ်စေတာကိုတွေ့ရတယ်လို့လည်းလေးလာသူတွေကထောက်ပြပြောဆိုပါတယ်ခင်ဗျာ။
သူတို့ဆုံးလင်းအမေရိကန်တခွင်အစီအစဉ်ကိုနားဆင်ခဲ့ရတာပါအခုတော့ကိုဗစ်ကာကွယ်ဆေး၅မျိုးအကြောင်းနဲ့ပတ်သက်လို့အနုဇီဝဗေဒပညာရှင်မက်ခင်ဇာဝင်းပြည့်ကိုမေးမြန်းပြီးသိပ္ပံနဲ့နည်းပညာကဏ္ဍမှာဒေါခင်မျိုးသက်ပြောပြမှာပ
ါကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးကိုရောဂါဖြစ်ပေါ်တာတစ်နှစ်မပြည့်ခင်မှာပဲထုတ်နိုင်ခဲ့ပါတယ်အခုတစ်နှစ်ကျော်လာချိန်မှာတော့အခြေအနေကဘလို့ရှိပါကလဲအနုဇီဝဗေဒပညာရှင်မက်ခင်ဇာဝင်းကြည်ကိုနည်းနဲ့ဒီသင်ပြပေးပါပါ
COVID-19 အတွက်ကိုအခုကာကွယ်ဆေးတွေကပေါ်နေပါပြီ။တည်ပြုထားတဲ့ဆေးလည်းရှိတယ်၊ပြုပန်ရေးဆက်ဆက်ဆေးလည်းရှိတယ်ပေါ့နော်။ဆိုတော့ဒီ COVID-19 ကာကွယ်ဆေးတွေဒီလူရောထိုးပစ်နိုင်တဲ့အဆင့်ရောက်နေတာဘယ်လိုမျိုးလောက်များရှိပါပြီလဲပြောပြပေးပါ။
အဓိကအနေနဲ့ကတော့သူကအခု5မျိုးပေါ့နော် US က2မျိုးရှိမယ် US က Pfizer နဲ့ Moderna ရှိမယ် UK က Oxford AstraZeneca နဲ့ပူးပေါင်းပြီးတော့လုပ်ထားတဲ့ vaccine ရှိမယ်ဒါကမြန်မာနိုင်ငံကိုရောက်နေတဲ့ဟာပေါ့နော် Now number 3တစ်ခုကကြတော့တရုတ်ပြည်ကသိရှိမယ် Now number 4ကတော့ Sputnik ပေါ့နော်ဒါ Russia ကကွယ်ဆေးပေါ့
Okay ဒီကာကွယ်ဆေးတွေရဲ့အခြေခံလေးတွေပြောပြပေးပါဘယ်ကာကွယ်ဆေးကိုဘယ်လိုပုံစံနဲ့ထုတ်တယ်ဆိုတာလေ
ဆိုကာကွယ်ဆေးဒီ5မျိုးမှာဆိုလို့ရှိရင် US ကဟာနှစ်ခုကသူ mRNA ကိုအခြေခံပြီးတော့ထုတ်တယ်ဆို mRNA ဆိုတော့သူဒီ RNA အပိုင်းစာလေးကိုပဲကိုယ်ထဲကိုထည့်ပေးလိုက်တယ်ဟိုအပိုင်းစာလေးကိုအစီဘူးလေးနဲ့တူတူရောပြီးတော့ထည့်ပေးလိုက်တယ်ဒါဒီ spike protein လေးပဲသူထုတ်တယ်ပေါ့နော် Now ကျန်တဲ့ဟာဒီ UK ရဲ့ UK Oxford AstraZeneca ကတော့သူကတော့ vector ပေါ့နော်ဟို chimpanzee တွေမှာသူတို့အေးမိရင်ဖြစ်တဲ့ဟို virus ရှိတယ်။ chimpanzee တွေအေးမိရင်ဖြစ်တဲ့ virus ကိုဆိုတာ adenovirus ဆိုခေါ်တယ်။အဲ adenovirus က vector adenovirus ကို vector အနေနဲ့အသုံးပြုပြီးတော့ဒီ spike protein တွေကိုထည့်တယ်။ထည့်ပြီးတော့သူကဒီ cell ကိုသူကထိုးပေးတယ်။ဒါကသူတို့ရဲ့ approach ပေါ့နော်။ဒါသူတို့ရဲ့ platform သူကဘာကွာသွားလဲဆိုတဲ့အခါကျတော့ US ကဟာတွေက mRNA ဖြစ်တဲ့အတွက်ကြောင့်မလို့သူကဟိုအေးထဲမှာထားရတယ်။အေးထဲမှာထားရ UK ကဟာကျတော့သူက mRNA မဟုတ်ဘူး။သူကဒီDNA နဲ့လောက်တာဆိုတော့ DNA အပိုင်းပဲပေါ့နော်သူက DNA ကိုသူက virus နဲ့သူထည့်ပြီးတယ်ဆိုတဲ့အခါကျတော့အဲဒီတော့ကြောင့်မလို့သူ့ကိုကြတော့ပုံမှန် temperature လောက်ပေါ့ပုံမှန်အဲ့လိုဟိုဒီ temperature ထဲမှာထည့်တယ်လို့မျိုးအဲ့လိုမျိုးထည့်လို့ရတယ်ဒါကအဓိကကွာ Now ဟိုတရုတ်ပြည်ကဟာကျတော့သူက live attenuated virus ပေါ့နော် live attenuated virus ဆိုတော့သူကဒီ virus ကိုယူသူ chemical ဒါမှမဟုတ်လို့ရှိရင်အပူချိန်အဲ့လိုမျိုးတင်းနည်းနည်းသူ inactivate လုပ်ပြီးတော့ကိုယ်ထဲကိုထိုးသွင်းပြီးတယ်နောက်တခြားအဲ့လိုမျိုး virus ပုံစံတွေဆိုလို့ရှိရင်လည်းsub unit ပဲထည့်ပြီးတဲ့ virus ရှိတယ်နောက် DNA ပဲထည့်ပြီးတဲ့ virus တွေရှိတယ်ဒါတွေကတော့အခုဒီထဲမှာမပါသေးဘူးပေါ့ Sputnik ကတော့ဘယ်လိုမျိုးနည်းပညာနဲ့သုံးထားလဲဆိုတော့ကျွန်တော်လည်းမပြောထားလို့ရှိဘူ
းဟုတ်အဲ့နောက် America ပဲနောက် company တခုဒီ Johnson & Johnson ကထုတ်တယ်နေကြတော့
သူတို့ရဲ့ approach ကကြတော့သူတို့ကဒီ UK ရဲ့ AstraZeneca တို့ရဲ့ approach နဲ့အတူတူပဲပြန်ဖြစ်သွားတယ်ပေါ့သူကဒီ adenovirus vector ကိုသုံးတယ်သုံးပြီးတော့သူကဒီ spike protein ကိုထည့်တယ်ထည့်ပြီးတော့လူတွေကိုထည့်သွင်းပြီးတာပေါ့အဲဒါကြောင့်မို့ဒီ Johnson & Johnson ရဲ့ဟို vaccine ထားမဲ့ဟာလည်းထားသူပုံထားသူနေရတယ်သူတို့ကပုံမှန် temperature ပုံမှန်ဒီရေကြက်တရရဲ့ထည့် temperature လောက်နဲ့သူထားလို့ရတယ်ဟိုအရေးကန်ထဲမှာတအား -70 ရော -20 လို့ထားကြရမှာလို့ပေါ့ဟုတ
် Okay ဆိုတော့အခု vaccine နေပေါ့နော်ဒီအမျိုးမျိုးတွေမှာဘယ် vaccine ကအကောင်းဆုံးလို့ပြောနိုင်မှာလဲ
၃ခုပေါ့နော်အဓိကအချက်ကတော့၃ချက် efficacy ဆိုစေအနည်းပင်ဘလောက်ကိုကာကွယ်ပေးနိုင်တယ်လဲနောက်ပြီးတော့နောက်တစ်ချက်ကဒီကသွေသွေယူပို့ဆောင်မှုနဲ့ဟာဘလောက်လွယ်ကူဆိုလဲနောက်ပြီးတော့နောက်တစ်ချက်ကကြတော့ side effect ပေါ့နော် adverse effect ကဘလောက်များတယ်လဲဆိုအဲ့ဒါကြတော့အခုလောလောဆယ်၃ခုကိုပြောမယ်ဆိုလို့ရှိရင်နော်ဒီ US ကတစ်ခုနဲ့ UK ကတစ်ခုကိုပြောမယ်ဆိုရင်ဒါတို့က by far လို့ပဲပြောလို့ရအတူတူလောက်ပါလေပြန်ပြီးတော့ကြည့်မယ်ဆိုလို့ရှိရင်ဘာလို့လဲဆိုတော့ US ကဟာတော့သူကမြန်မာနိုင်ငံအခြေအနေနဲ့ကြည့်မယ်ဆိုလို့ရှိရင်အေးကန်ထဲမှာတအားကြီးထည့်ရမယ်ဆိုတော့တအားကြီးအေးတဲ့နေရာမှာ -70 -20 အဲ့လိုမျိုးနေရာမှာထည့်ရမယ်ဆိုတော့မြန်မာနိုင်ငံမှာအခုဒါကြောင့်မလို့ဒီ US UK ကဟာသူတို့အရင်ရောက်လာတာလည်းဖြစ်နိုင်ပါတယ်ဟိုနောက်ဒါကြအဲ့ခါကျတော့ကြံတဲ့ဒီတတိုင်းကီလုံမှာနေရာအဆုံးပို့ပေးနိုင်တာပါအဲ့ဒါအဓိကအဲ့ဒါအပါတယ်ဆိုပြီးတော့ပြောလို့ရပါတယ်။ကျန်တဲ့ဟာကတော့ efficacy အနေနဲ့ဆိုလို့ရှိရင်တော့ efficacy အနေနဲ့ကြည့်မယ်ဆိုရင်တော့ US ကနှစ်ခုကတော့နည်းနည်းပိုပြီးတော့တားရပါဘာလို့လဲဆို94%ကတစ်ခု95%ကတစ်ခုရှိပြီးတော့UK ကဟာကျတော့50-70% ကဝင်ပြီးတဲ့ဆက်ခါကျတော့တစ်ခုကတနေရာမှာအပါတယ်တစ်ခုကတနေရာမှာအပါတယ်အဲ့လိုမျိုးတော့ပြောလို့ရပါတယ်ဟုတ်
တယုတ်ကဆေးကြတော့
တယုတ်ကဆေးလဲသူကအေးထဲမှာထားကြမလို့အရင်တော့ကျွန်တော်တို့ကြောက်ကြီးတို့ကဝယ်ဆေးတွေလုတ်ခဲ့တယ်လို့မျိုးပေါ့နော်သူကဟိုအနည်းသင်ဖြောက်ထားပြီးသား virus ကိုသူကလူထဲကိုထည့်ပြီးတာဆက်ခါကျတော့ရိုးရိုးတမန်ရေခဲတက်တာတွေမှာထည့်တဲ့ထားသူလဲစနစ်တော့ပဲရတယ်ပေါ့ဟိုဒါကြီးရေခဲမှတ်အောင်ခံယူနေလို့ဆရာမလို့ပေါ့ဒါကတယုတ်ပြဆေးပေါ့နော်ဟုတ
် Okay အခု January လအကုန်ပိုင်းလောက်အထိပေါ့နော်ဒီ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကအရေးပေါ်သုံးခွင့်ပြုထားတဲ့ရှေးပေါ့နော်ဘယ်နှမျိုးလောက်ရှိပါလ
ဲ WHO ကအခုလောဆယ် January လအကုန်လောက်အထိကိုက Moderna နဲ့ Pfizer နဲ့နှစ်ခုရှိတယ်ပေါ့နော် Pfizer Moderna ဆိုလို့ရှိရင်ပြီးခဲ့တဲ့ဘက်ကမှသူတို့ပေးလိုက်တယ်ပေါ့နော် အဲဆိုတော့ဒီကကားတော့ယူတယ်လို့ပြောရှာနေပြီးတော့ပေးဖို့အကြံပေးတယ်။ဒါပေမဲ့သူ့ကိုကြတော့ဒီအရေးပေါ်အသုံးပြုခွင့်ကိုယူကေရောအိန္ဒိယ၊ယူကေ၊အိန္ဒိယနောက်ပြီးတော့မော်ရိုကိုအယ်ဆယ်ဗာဒေါ်နောက်ပြီးတော့အာဂျင်တီးနာအဲ့လိုဒီဖရန့်အဲ့လိုဟိုတိုင်းပြည်မျိုးမျိုးမှာသူတို့ပေးထားတာဟာတွေရှိတယ်ပေါ့နော်။အရေးပေါ်အသုံးပြုခွင့်ပေးထားတာရှိတယ်။အခုမြန်မာနိုင်ငံမှာလည်းဒါဟိုအ ီးတော့သူတို့လက်ခံနိုင်တဲ့အခြေအနေရှိရတယ်တော့သူတို့လက်ခံပြီးသွားပြီလက်ခံပြီးသွားပြီးသူတို့စတန်သူတို့အခုဒီမှာလူတွေကိုပေးတာဖြစ်တယ်ပေါ့နော
်အခုကောက်ဝက်ဆေးတွေကိုထိုးပေးနေကြပြီဆိုတော့ဒီကောက်ဝက်ဆေးချောင်ပေါ့နော်ဒီ COVID-19 ဒီကူးစက်မှုအလားအလာဘယ်လိုရှိမလဲခံမှန်းပ
ါကောက်ဝက်ဆေးကိုတကယ်လို့80ရာခိုင်နှုန်းလောက်85ရာခိုင်နှုန်းလောက်ထိထိုးနိုင်တယ်ဆိုလို့ရှိရင်သူ့ရဲ့ကူးစက်မှုကိုထိန်းနိုင်တယ်ဆိုတဲ့အဆင့်မရောက်ပါဘူးနော်အဲ့ဒီအချိန်ကြာလို့ရှိရင်တော့အဲ့ဒီလူဦးရေဒီဥမာတနိုင်ငံလောက်ရဲ့85ရာခိုင်နှုန်းကထိုးပေးနိုင်မှုဆိုလို့ရှိရင်ထပ်ပြီးတော့ဒီမျိုးဗီဇာထပ်ပြောင်းမယ့်ဟာတွေထပ်ပြီးတော့ wave တွေထပ်တက်လာမယ့်ဟာတွေအဲ့ဒါမျိုးတွေကိုတိတ်ပြီးတော့မပူရတော့ဘူးဘာလို့လဲဆိုတဲ့အခါကျတော့ကို hospitalization လူဦးရေစေုပ်တရတဲ့လူဦးရေလည်းနေသွားမှာဖြစ်တော့တိတ်တဲ့လူဦးရေလည်းနေသွားမှာဖြစ်တယ်ပေါ့နော်အခုကဒါကိုလှမ်းပြီးတော့ထိန်းနေတာပေါ့ကာဝယ်ဈေးဆိုတဲ့ဟာအဲ့တော့မှတခါလေလူတွေကဟိုပြန့်နေနှုံးကလည်းအဲ့ဒီခါကျတော့မှပြန်ပြီးတော့ကြာပါတော့နော
်အနုစီဝဘေးရပညာရှင်မက်ခင်ဆာဝင်းပြည့်ရဲ့ပြောကြားခြင်းလည်းပဲဒီသတင်းပတ်အတွက်သိပံတဲ့ဉာဏ်ပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှပြန်ပြီးဆုံရအောင်နော်
တော်ခင်မျိုးသက်ရဲ့သိပ္ပံနဲ့ဤပညာကဏ္ဍဖြစ်ပါတယ်ခင်ဗျာ VO ရဲ့အစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်အခုတော့သတင်းအကျဉ်းချုပ်ကိုကိုရဲမင်းထွန်းကပြောပြမှာပ
ါ G7 နိုင်ငံတွေအနေနဲ့မြန်မာနိုင်ငံကစစ်အာဏာသိမ်းမှုကိုစန့်ကျင်တဲ့အမြင်ပေါ်မှာတသဘောထားရရှိကြတယ်လို့ဗြိတိဝန်ကြီးချုပ် Boris Johnson ကတောက်ကြတယ်ကပြောပါတယ်ကမ္ဘာအရေးကိစ္စတွေတော်တော်များများအပေါ်မှာကျွန်တော်တို့ရဲ့ရည်တည်ချက်တူကြပါတယ်မြန်မာနိုင်ငံကအာဏာသိမ်းတဲ့ကိစ္စပဲဖြစ်ဖြစ်ရုရှားနိုင်ငံမော်စကိုမြို့မှာရုရှားတိုက်ခိုက်ခံကောင်းဆောင်အလက်ဇီနာဗာနီကိုဖမ်းဆီးထိန်းသိမ်းထားတဲ့ကိစ္စမှာပဲဖြစ်ဖြစ်ကျွန်တော်တို့တသဘောတည်းရှိပါတယ်လို့ G7 ထိပ်သီးအစည်းအဝေးမှာဗြိတိဝန်ကြီးချုပ် Boris Johnson ကပြောပါတယ်နေပြည်တော်ကဆန္ဒပြပွဲတွေကိုရဲတပ်ဖွဲ့ကအကြမ်းဖက်ပြုခွဲတုန်းကရရှိခဲ့တဲ့တနတ်တန်ရာနဲ့တည်ဆုံသွားသူမတ်မြတ်တွတ်တွတ်ခိုင်အတွက်အလွန်အမင်းစိတ်မကောင်းဖြစ်မိကြောင်းကုလသမဂ္ဂပြောဝင်ရာ Fahrenheit ကပြောပါတယ်မတ်မြတ်တွတ်တွတ်ခိုင်ကိစ္စနဲ့ပတ်သက်လို့ကုလသမဂ္ဂအတွင်းမှာကြောက်ကအနိကတ်ဆောင်တည်နေခဲ့ပြီးအလွန်အမင်းစိတ်မကောင်းဖြစ်မိသလိုစိတ်တော်ကလည်းရောက်ခဲ့ရပါတယ်ကုလသမဂ္ဂအတွင်းမှာကြောက်အနေနဲ့တည်ဆုံသူမတ်မြတ်တွတ်တွတ်ခိုင်ရဲ့မိသားစုကိုစားချစ်ခွဲဝမ်းနည်းရပါတယ်လို့ကုလသမဂ္ဂပြောခွင့်ရ Fahrenheit ကတောက်ကြတွေကသတင်းစာရှင်းလင်းပွဲမှာပြောပါတယ်။မမများတွတ်တွတ်ခိုင်တည်ဆုံခဲ့ရတဲ့သတင်းကြားပြီးအမေရိကန်ပြည်ထောင်စုကလည်းမြန်မာစစ်တပ်အနေနဲ့အင်အား3အကြမ်းဖက်ခြင်းမပြုလုပ်ဖို့နဲ့အာဏာဆွလုပ်ဖို့အတွက်တောင်းဆိုလိုက်ပါတယ်။မြန်မာပြည်သူတွေအပေါ်ဘယ်လိုအင်အား3အကြမ်းဖက်မှုမျိုးကိုမဆိုအမေရိကန်ပြည်ထောင်စုအနေနဲ့ပြစ်တင်ရှုတ်ချကြောင်းနဲ့အင်အားမသုံးဖို့ထပ်မံတောင်းဆိုလိုကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရ Ned Price ကတောက်ကြတွေကသတင်းထောက်တွေကိုပြောပါတယ်ခင်ဗျ။မြန်မာနိုင်ငံအတွင်းဖြစ်ပေါ်နေတဲ့အခြေအနေတွေနဲ့ပတ်သက်လို့ပြည်သက်ပိုင်တူတယ်စွန့်ရင်ကုမ္ပဏီကစိုးရိမ်ပူပန်မိတယ်လို့ပြောကြောင်းလန်ဒန်မြို့အခြေစိုက်စီးပွားရေးနဲ့လူခွင့်ရေးအရေးမြင့်စင်တာ The Business and Human Rights Resource Center ကတောက်ကြတွေကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်မြန်မာနိုင်ငံကအာဏာသိမ်းတဲ့ကိစ္စနဲ့ပတ်သက်ပြီးလန်ဒန်မြို့အခြေစိုက်စီးပွားရေးနဲ့လူခွင့်ရေးအရေးမြင့်စင်တာကတူတယ်ကုမ္ပဏီကိုဆက်သွယ်မေးမြန်းရမှာတူတယ်ကအခုလိုတုံ့ပြန်ဖြေကြားခဲ့တာဖြစ်ပါတယ်
တရင်ချင်းချုပ်ကိုပြောပြသွားတဲ့ကိုရဲမင်းထွန်းကျေးဇူးပါခင်ဗျာဒီမနေ့အတွက်အစီအစဉ်ထုတ်လွှင့်ရင်းမူကဒေါခင်မျိုးသက်ဖြစ်ပါတယ်အတံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Charleston Mock ဖြစ်ပါတယ်ဒီမနေ့အတွက် VOA အစီအစဉ်လေးကိုလိုင်းဒိုမီတာ3048တို့ကနေတင်ဆက်ခဲ့တာဖြစ်ပါတယ်တရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးအန်ဒီရဲ့အတွေ့အတွေ့ကနေကင်းဝေးကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညောင်ဝင်းအောင်ပ
This program has come to you from the Voice of America, Washington.